Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုစုဝါရှင်တန် DC မြို့တော် VOA American အသံကနေ2020ခုနှစ် April 12ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုအသံလွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရသတင်းလေးကိုကျွန်တော်ရန်နိုင်ကပြန်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာခရီးယံဘာသာဝင်တွေရဲ့အထွတ်မြတ်ထားရနေ့တစ်နေ့ဖြစ်တဲ့ Easter ပွဲတော်ဝတ်ပြုဆုတောင်းပွဲအခမ်းအနားကို Catholic သာသနာပိုင်ပုပ် Hammond G. Francis ဦးဆောင်ပြီးတော့ Vatican News က St. Peter ဘုရားကျောင်းမှာဒီနေ့ကျင်းပခဲ့ပါတယ်ပုံမှန်အဖြစ်တော့စိန့်ပီတာရင်းမြစ်မှာ Easter ပွဲတော်ဝတ်ပြုဆုတောင်းပွဲအခမ်းအနားကိုကမ္ဘာတစ်ဝန်းကခရစ်ယာန်ဘာသာဝင်တွေတိတ်လက်ချီတက်ရောက်တာဖြစ်ပေမဲ့ဒီနေ့မှာတော့ကမ္ဘာတစ်ဝန်းမှာဖြစ်နေတဲ့ Coronavirus ကူးစက်မှုတွေကြောင့်ဒီဝတ်ပြုဆုတောင်းပွဲအခမ်းအနားကိုလူလူတွေကိုတက်ရောက်ခွင့်မပေးဘဲဝတ်ပြုဆုတောင်းပွဲကိုလည်းဖျားကြောင်းအတွင်းမှာပဲကျင်းပခဲ့တာဖြစ်ပါတယ
်။ In considerazione delle circostanze si allettino pure le sanzioni internazionali.
ဒီနေ့မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရလို့တည်ဆုံးခဲ့တဲ့သူတွေနေမကောင်းဖြစ်ခဲ့တဲ့သူတွေနဲ့မိသားစုဝင်တွေအပါအဝင်ကိုချစ်တဲ့ခင်တဲ့သူတွေကိုဆုံးရှုံးလိုက်ရတဲ့သူတွေအတွက်ဆူတောင်းမေတ္တာပို့သနေပါတယ်လို့ပိုဟမ်မင်းကြီးဖရန်စစ်ကပြောသွားတာဖြစ်ပါတယ်။ဒီဝတ်ပြုဆူတောင်းပွဲကိုတော့ကမ္ဘာတစ်ဝန်းကခရစ်ယာန်ဘာသာဝင်တွေကြီးစုနိုင်ဖို့အတွက်ဆိုပြီးတော့ Vatican ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့ပြီးတော့ခရစ်ယာန်ဘာသာဝင်တွေအတော်များများဟာလည်း Internet Online ကနေပဲဝတ်ပြုဆူတောင်းပွဲကိုကြီးစုခဲ့ကြပါတယ်ခင်ဗျာ။ဘာလို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်းအရေးတွက်ဟာအခုဆိုရင်တသန်း9သိန်းကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းဟာလည်းတသိန်းကျော်ရှိပါတယ်။ဥရောပဘက်မှာတော့စပိန်နိုင်ငံမှာယောဂါကူးစက်ခံသူတသိန်း6000ကျော်နဲ့ယောဂါကူးစက်ခံမှုအများဆုံးဖြစ်နေတဲ့နိုင်ငံဖြစ်ပြီးသေဆုံးသူဦးရေက16000ကျော်ရှိပါတယ်။အီတလီမှာတော့ယောဂါကူးစက်ခံသူအရေးတွက်ကတသိန်းခွဲကျော်ရှိပြီးသေဆုံးသူအရေးတွက်က19000ကျော်ရှိတာကြောင့်အီတလီဟာကမ္ဘာမှာအမေရိကန်ပြည်ရဲ့လူသေဆုံးမှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာတော့ယောဂါကူးစက်ခံရသူ33000ကျော်နဲ့သေဆုံးသူ13000ကျော်ရှိပြီးဂျာမနီမှာတော့ယောဂါကူးစက်ခံရသူ32000ကျော်ရှိပါတယ်။ဒါပေမဲ့ဂျာမနီနိုင်ငံမှာသေဆုံးသူအရေအတွက်ကတော့2000ကျော်ပဲရှိပါတယ်။ဗြိတိန်မှာတော့ယောဂါကူးစက်ခံသူအရေအတွက်ဟာ8900ကျော်ရှိလာနေပြီဖြစ်ပြီးတော့သေဆုံးသူအရေအတွက်ကတော့9000ကျော်ရှိပါတယ်။အချိန်ထဲမှာပဲတောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးယောဂါပျောက်ကင်းသွားပြီဆိုပြီးမှ virus ပိုပြန်တွေ့လာနေရတာကြောင့်ဒါကိုစောင့်ကြည့်နေတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကမနေ့ကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာ virus ကူးစက်ခံထားတဲ့လူနာ92ယောက်ပြန်ပြီးနေကောင်းလာတာကြောင့်ဆေးရုံကဆင်းကနီးမှာ virus ပိုပြန်ပေါ်လာတာဖြစ်တယ်ဆိုပြီးတော့တောင်ကိုရီးယားနိုင်ငံရဲ့ယောဂါကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးကပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခုဆိုရင်သေဆုံးသူအရေအတွက်ဟာ2000ကျော်သွားခဲ့ပြီဖြစ်ပါတယ်။ဒါကြောင့်အမေရိကန်ဟာအီတလီနိုင်ငံကိုကျော်ပြီးတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကြောင့်လူသေဆုံးမှုအများဆုံးနိုင်ငံဖြစ်လာပါတယ်။အဲ့ဒီသေဆုံးသူတွေကထပ်ဝက်လောက်ဟာနယူးယောက်မြို့နေရာတစ်ဝိုက်ကဖြစ်ပါတယ်။အင်ဒီယားနာအိုင်ဝါပြည်နယ်ကတက်ကြီးရွယ်ကိုစောင့်ရှောက်ပြီးတဲ့ဘိုးဘွားရိတ်သားတွေမှာလည်းသေဆုံးမှုတွေနဲ့ဒူအမေရိကန်အလယ်ပိုင်းကပြည်နယ်တွေမှာဗိုင်းရပ်စ်ကူးစက်မှုတွေပိုများလာတာကြောင့်စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။အင်ဒီယားနာပြည်နယ်ကဘိုးဘွားရိတ်သားမှာတော့ COVID-19 ကပ်ရောဂါကြောင့်အိမ်မှာရှိတဲ့သူ24ယောက်သေဆုံးခဲ့ပြီးတော့ Iowa ပြည်နယ်မှာလည်း19ယောက်သေဆုံးခဲ့ပါတယ်။ virus ကူးစက်မှုတွေကြောင့်အကျဉ်းထောင်တွင်သေဆုံးမှုတွေကြုံနေရတဲ့ Chicago မြို့ကကုတ်ခရိုင်မှာတော့ရုပ်အလောင်း2000လောက်ထားနိုင်တဲ့ယာယီရေခဲရိုက်ကိုဆောက်လုပ်ထားပါတယ်။ American နိုင်ငံတော်မှာ coronavirus ကူးစက်ခံထားတဲ့သူအရေအတွက်ဟာ9,300ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေရှိလာတာကြောင့်တရုတ်နိုင်ငံထဲကိုဝင်လာတဲ့နိုင်ငံသားတွေကိုစစ်ဆေးစောင့်ကြည့်တာတွေတိုးလာနေပြီးတော့နေဆက်အဝင်ထွက်တွေကိုလည်းတရုတ်အာဏာပိုင်တွေဘက်ကတင်းကျပ်လာနေပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူဟာ69ယောက်ရှိပါတယ်။ဧပြီလ10ရက်နေ့ကဗိုင်းရပ်စ်ကူးစက်ခံရသူ46ယောက်ကိုတွေ့ခဲ့ပြီး17ရက်နေ့မှာတော့နောက်ထပ်ကူးစက်ခံရသူ53ယောက်ရှိတာကြောင့်အခုဆိုရင်ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူစုစုပေါင်းဟာ69ယောက်ရှိသွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ခံရတဲ့သူ53ယောက်ထဲက2ယောက်ကလွယ်ပြီးကျန်တဲ့51ယောက်ကတရုတ်နိုင်ငံသားတွေဖြစ်ပြီးတော့သူတို့ဟာရုရှားကနေတရုတ်နိုင်ငံရှန်ဟိုင်းမြို့ကိုလေယာဉ်တစ်စင်းနဲ့လာခဲ့ကြတာဖြစ်ပါတယ်။တရုတ်နိုင်ငံအရှေ့မြောက်ပိုင်းကဟေလုံကျန်းပြည်နယ်မှာတော့မနေ့ကရုရှားနိုင်ငံကပြန်လာတဲ့သူ21ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုတွေ့ခဲ့ရတာကြောင့်ရုရှားနိုင်ငံနဲ့နယ်စပ်ကိုပြန်မဖွင့်သေးပဲမနေ့ပြန်တနင်္လာနေ့ကစပြီးတော့ဆက်ပြီးတော့ပိတ်သွားမှာဖြစ်တယ်လို့ပြောကြလိုက်ပါတယ်ခင်ဗျာ။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာ လိုင်းဒိုမီတာ58 kHz 5885တို့ဖြင့်စနေတင်းတွင်မှာဖိုင်းလိုက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျမများသတင်းအောင်ပါရှင်။သတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူတရက်ထဲမှာအများဆုံးဖြစ်လူနာသစ်9ဦးကိုတနင်္ဂနွေနေ့အစောပိုင်းမှာပဲအတည်ပြုလိုက်ပါတယ်။တနင်္ဂနွေနေ့ပိုင်းသတင်းထုတ်ပြန်ချက်အရလဲကူးမြို့နယ်မှာ2ဦး၊ရွှေပြည်သာမြို့နယ်က2ဦးနဲ့အင်းစိန်မြို့နယ်က5ဦးတွေ့ရှိခဲ့တာဖြစ်ပါတယ်။နောက်ထပ်တွေ့ရှိရတဲ့တက်ခွဲတည်ပြုလူနာ9ဦးစလုံးကျန်းမာရေးကောင်းမွန်တယ်လို့ဆိုပါတယ်။တနင်္ဂနွေနေ့အစောပိုင်းထိကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရသေဆုံးသူ3ဦးအပါအဝင်ရောဂါကူးစက်ခံရသူ38ဦးအထိရှိပါတယ်။မြန်မာနိုင်ငံမှာတကြံကာလအတွင်းအသွားလာနေထိုင်နေစင်ကျင်မှုအာဏာပိုင်တွေကတတိပေးထားတဲ့အတွက်ဒီကနေ့တကြံကြုံနေမှာခရိုင်းနှစ်တွေလို့စီစီကားကားရေကစားတာမျိုးမတွေ့ရပါဘူး။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတိုးလာတာနဲ့အမျှရောဂါလက္ခဏာဆောင်ကြည့်ချိန်နဲ့ဆိုင်တဲ့ညွှန်ကြားချက်အသစ်တွေကိုလည်းထပ်မံထုတ်ပြန်ထားပါတယ်။အရင်က facility quarantine အသွားလာပိတ်ပင်ကန့်သတ်တဲ့14ရက်ကာလကို21ရက်အထိနဲ့မိမိနေအိမ်မှာတည်ကြားနေထိုင်တဲ့ home quarantine ကာလ9ရက်စုစုပေါင်း28ရက်အထိတိုးမြှင့်သတ်မှတ်ခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကလည်းသူ့ရဲ့ Facebook စာမျက်နှာမှာပြည်ပလီရင်ဆိုင်ရောက်မှုကိုတားမြစ်ထားတာကိုဧပြီလ30ရက်နေ့အထိတိုးမြှင့်လိုက်ကြောင်းဖော်ပြထားပြီးထိုင်းနိုင်ငံဘက်ကအများပြပြန်လေရောက်ရှိလာမဲ့မြန်မာရွှေ့ပြောင်းလူသမားတွေကိုလည်းဧပြီလ30ရက်နေ့အထိစောင့်ဆိုင်းဖို့ပန်ကြားထားကြောင်းရေးသားထားပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်တွင် COVID-19 ရောဂါကာကွယ်တားဆီးရဲတွေအကူအညီတွေပေးရသွားမယ်လို့ရန်ကုန်မြို့ကုလသမဂ္ဂအဖွဲ့ရုံးကပြောပါတယ်။ဒီအကူအညီတွေအတွက် American Dollar 1.2 billion ကျော်သုံးစွဲသွားမှာဖြစ်ပြီးလူနေမှုဘဝနဲ့စားနပ်ရိက္ခာဖူလုံရေးရန်ကုန်မြို့အဖွဲ့ Lift ကနေတဆင့်ပေးအပ်သွားမယ်လို့ကုလသမဂ္ဂအဖွဲ့ရုံးကဧပြီလ17ရက်နေ့ကကြေညာထားပါတယ်ရှင်။COVID-19 ကပ္ပကယောဂါကျုံနေရတဲ့ထိုင်းနိုင်ငံနေရာအတူများများမှာတကြံကာလအတွင်းရက်သေးစာရောင်းချမှုကိုဒီသတင်းပတ်ထဲမှာစတင်ကြားမြင့်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုဟန်တာတဲ့အနေနဲ့တကြံကာလမှာလူစုလူဝေးမလုံနိုင်အောင်ရည်ရွယ်ပြီးအစိုးရကကြားမြင့်လိုက်တာပါ။နှစ်စဉ်ဧပြီလ23ရက်ကနေ25ရက်နေ့ထိကျင်းပလိရှိတဲ့တကြံပွဲကိုဒီနှစ်မှာတော့ COVID-19 ကပ္ပကယောဂါကြောင့်အစိုးရကရွှေ့ဆိုင်းထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာပြီးခဲ့တဲ့တောက်ချာနေ့ကစပြီးရက်သေးစာရောင်းချခွင့်ဆယ်ရက်ပိတ်ပင်ထားတယ်လို့တခြားဒေသ48ခုမှာဧပြီလ15ရက်နေ့အထိနဲ့လကုံပိုင်းအထိတားမြစ်ထားတယ်လို့ထိုင်းပြည်ရဲ့ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ယူရိုဘဏ်ကောက်မှလည်းစီးပွားရေးလုပ်ငန်းတွေနဲ့ဈေးဝယ်စင်တာကြီးတွေကိုပိတ်ထားပါတယ်။တကြံကာလမိသားစုတွေရှိရာမြို့တွေစီအလဲပြန်လေးရှိသူတွေကိုလည်းမိမိတို့မြို့ရွာတွေစီမပြန်ကြဖို့အစိုးရကတိုက်တွန်းထားပါတယ်။မနေ့စနေနေ့အထိထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ2500ကျော်နဲ့သေဆုံးသူ30ကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံမှာယောဂါထိန်းချုပ်နိုင်ခဲ့ပြီးတဲ့နောက်အခုနောက်ထပ်ကူးစက်မှုအသစ်60ကျော်ရှိတဲ့အကြောင်းဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။ကူးစက်သူအများစုဟာပြည်ပကပြန်လာသူတရုတ်လူမျိုးတွေစီကဖြစ်တယ်လို့လည်းဆိုပါတယ်။အိန္ဒိယနိုင်ငံမှာလည်းမွန်ဘိုင်းမြို့ကစီးရင်သားများစုနေထိုင်တဲ့ဒရာဗီခရိုင်မှာယောဂါပိုးကူးစက်ခံရသူ43ဦးထိတိုးလာပြီး4ဦးသေဆုံးခဲ့တယ်လို့မြို့တော်ကောင်စီပြောခွင့်ရ Vijay Kapil Patel က AFP သတင်းဌာနကိုပြောပါတယ်။မလေးရှားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ4600ကျော်နဲ့သေဆုံးသူ86ဦးရှိပြီးအရှေ့တောင်အာရှမှာယောဂါကူးစက်မှုအများဆုံးဖြစ်နေပါတယ်။ပြန်လည်ကောင်းမွန်လာသူ4500ကျော်ရှိတယ်လို့လည်းမလေးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာဒီကနေ့တနင်္ဂနွေတရက်ထဲမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ90လောက်ရှိခဲ့ပြီးနိုင်ငံအဝန်အစ္စတာပွဲတော်တွေကိုလည်းဖျက်သိမ်းထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ယောဂါပိုးကူးစက်ခံရသူ4000ကျော်နဲ့သေဆုံးသူ380ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။စင်ကာပူနိုင်ငံမှာစနေနေ့အထိစီးရင်တွေအရယောဂါကူးစက်ခံရသူ2900ကျော်နဲ့သေဆုံးသူ10ဦးရှိပြီးအသွားအလာဝင်ထွက်တွေကိုတစ်စိတ်တစ်ပိုင်းအပြင်ကန့်သတ်ပိတ်ပင်ထားပါတယ်။ COVID-19 ကပ်ရောဂါကြောင့်အရှေ့တောင်အာရှနိုင်ငံတွေမှာအသွားအလာဝင်ထွက်ကန့်သတ်ထားတာစီးရင်သားတွေအလုံးလက်မဲ့ဖြစ်ရတာတွေကြောင့်စီးပွားရေးကျဆင်းမှုကရင်နဲ့ရင်ဆိုင်နေကြရတာပါ။အရှေ့တောင်အာရှဟာနှစ်ပေါင်း40အတွင်းစီးပွားရေးမှာအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်ရနိုင်ကြောင်းလဲကမ္ဘာဘဏ်ကသတိပေးထားပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံကတာလီဘန်အဖွဲ့ကသူတို့ဖမ်းဆီးထားတဲ့အာဖဂန်အစိုးရအကြီးအကဲ20ကိုပြန်လွှတ်ပေးမယ်လို့တနင်္ဂနွေနေ့ကကြေညာပါတယ်။အဲ့ဒီအကြီးအကဲတွေကိုကမ္ဘာချက်ချင်းနေအဖွဲ့ကတဆင့်လွှဲပြောင်းပြီးမှဖြစ်တယ်လို့လည်းတာလီဘန်အဖွဲ့ပြောခွင့်ရဆူဟိလ်ရှဟီမာ Twitter စာမျက်နှာမှာရေးသားထားပါတယ်။18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်ရေး American ပြည်ထောင်စုနဲ့တာလီဘန်အဖွဲ့တို့ကြားရထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်မှာဒီလိုအကြီးအကဲတွေအပြန်အလှန်လွှတ်ပေးဖို့အချက်လဲပါဝင်ပါတယ်။အာဖဂန်နစ္စတန်ဆိုရဘက်ကလည်းယာချီတဲ့အရေးအတွက်ရှိတဲ့အကျဉ်းသားတွေကိုပြန်လွှတ်ပေးခဲ့ပြီးဖြစ်ပါရဲ့ရှင်။ တနင်္ဂနွေနေ့ညပိုင်းထိတန်းရောက်သတင်းတွေကိုကြီးညာပေးခဲ့တာပါ။အခုဆက်ပြီးတော့သတင်းလွှာရီနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူတွေနဲ့ကျန်းမာရေးဝန်ထမ်းတွေပါပါဝင်လာတဲ့အတွက်မြန်မာစစ်တင်ညာရှင်တွေစိုးရိမ်မကင်းဖြစ်လာနေတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ COVID-19 ကမ္ဘာကရောဂါကြောင့်သေဆုံးသူ3ဦးအပါအဝင်ကူးစက်သူ40လောက်ရှိနေတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေပါကူးစက်ခံရတဲ့အတွက်တော်ဝင်ရှိသူတွေအနေနဲ့ချိုတီကာကွယ်ရေးအစီအမံတွေလိုအပ်နေတဲ့အကြောင်းမြန်မာစစ်ပြည်သားရှင်တွေကသတိပေးနေကြတာပါ။ယောဂါကာကွယ်ထိတ်ချုပ်ရေးနဲ့ကုသရေးလုပ်ငန်းတွေမှာစေတနာဝန်ထမ်းဖြစ်ကူညီနေတဲ့အထွေထွေယောဂါကူဆရာဝန်ဒေါက်တာကျော်စွာဦးကတော့ဆေးရုံဆေးကတ်တွေမှာလိုအပ်တဲ့ဆေးပစ္စည်းတွေဖြည့်ဆည်းပြီးပြင်ဆင်ထားဖို့လိုနေပြီလို့အခုလိုပြောပါတယ်
။မနေ့ကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံကျန်းမာရေးဝန်ထမ်းပေါ့နော်ဒီဆရာဝန်မမတယောက်ပေါ့နော်ကိုကူးဆက်ခြင်းခံလိုက်ရတယ်ပေါ့ဆိုတော့ကျွန်တော်တို့ဒီလူနာနေပြီးတော့ဒီဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေပေါ့နော်ဆရာမတွေအခြားသောဒီဆေးဘက်နဲ့ပြင်ရပတ်သက်တဲ့ဒီဘာလို့ကူးဆက်ထုံးကတော့ဘာဖြစ်ဟိုများတယ်ပြောအောင်ပေါ့နော်ကျွန်တော်တို့ဒီကမ္ဘာတစ်ခင်းကမှလည်းကူးဆက်ခံရကျုပ်လည်းအသက်ဆုံးမသည့်ရှိတာလည်းကျွန်တော်တို့တွေ့ရတယ်ပေါ့နော်ဆိုတော့အခုဒီကူးဆက်ခံရတဲ့မမကျတော့သူကဒီလူနာရဲ့အသက်ကိုကယ်ရင်းနေပေါ့နော်ပြီးရတော့ဆိုလို့ရှိရင်ဒီ family data တက်ဖို့အတွက်ချစ်ကိုထည့်တယ်ပေါ့နော်အဲကိုယ့်ရဲ့အသက်ကိုဘာမှပြဌာန်းမထားဘဲနဲ့လူနာကိုကယ်ဖို့အတွက်ကြိုးစားနေတယ်ဖြစ်သွားတာပေါ့နော်တခါကျတော့လေဒီနာအသက်လူရတဲ့ကိစ္စတွေမှာတော့တခါလေအဲ့လိုရှိတာပေါ့နော်ဆိုတော့ဘာဖြစ်ဖို့အခုတော့မိမတော့ဒါကျွန်တော်တို့ကျမကြီးဝန်ထမ်းတွေအတွက်တော့အန္တရာယ်ပေါ့ဒီတိပေးတယ်တော့ဖြစ်သွားပြီအဲဒါကြောင့်မလို့ကျွန်တော်တို့ဒီနိုင်ငံတော်ဘိုင်းကလည်းကျောင်းကြီးဘိုင်းကိုပေါ့နော်ကျွန်တော်တို့လက်ရှိစေယုံကြီးတွေပေါ့နော်ဒီမကဘိုင်းကဟိုဒီတိုက်နယ်စေယုံကြီးတိုက်နယ်ဆရာဝန်ကြီးတိုက်နယ်မှာလုပ်နေတဲ့ဒီကျမရဲ့ဟိုအောက်ခြေထိသွားနိုင်မဲ့ဒီဝန်ထမ်းတွေအတွက်ကိုပြည့်ပြည့်စုံစုံနဲ့ဒီပစ္စည်းတွေပေါ့နော်ကာကွယ်မှုဘိုင်းရဲ့ပစ္စည်းတွေကိုပြည့်ပြည့်စုံစုံပေးနေတယ်နောက်ပြီးတော့တကယ်ဒီ precaution လုပ်ရမယ့် guideline တွေကိုလည်းဒီထက်ပို့ပြီးတော့ဟုတ်ပါများထပ်လုပ်တင်လဲဆိုတာကိုလူကြီးအနေနဲ့စဉ်းစားပြီးဆက်ပြီးတော့အရေးကြီးရောက်အောင်ကျွန်တော်တို့ညွှန်ကြားပေးဖို့တော့အရေးကြီးပါတယ
်လူလူကျန်းမာရေးပညာပေးနေတဲ့ဒေါက်တာဘိုးအောင်ကျော်နိုင်ကလည်းကျန်းမာရေးဝန်ထမ်းတွေကိုယောဂါကူးစက်ခံရတဲ့အဖြစ်မျိုးနဲ့မကြုံရအောင်ဆောင်ရွက်တင်တာတွေကိုအခုလိုအကြံပြုထားပါတယ
်တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်တော့ဒီဝိသုံနေနေရအစအခုရှိကြလာတဲ့အခုဒီဖြစ်ဖြစ်လာရင်ကျွန်မယုံနေနေရတာပြောတဲ့ဒီကာကွယ်သူစီးနေတာစနစ်ကြီးကစမ်းသပ်မှုမလုပ်ဘူးဆိုရင်နောက်ထပ်ကူးစက်မှုဆက်လာလို့ရှိတာပေါ့နော်အဲ့ဒါကိုဆက်တော့ဖို့အတွက်ကဒီအပေါင်းဆောင်တောင်းရမယ်ဆိုရင်ကျွန်မပြောတဲ့ကျွန်မယုံနေနေကိုသူစီးပြီးဆိုထောက်ပံ့ပေးမှပဲဒီကူးစက်မှုကိုရှင်းချနိုင်မှာလို့ကျွန်တော်ယူနေတယ်ပေါ့နော်ထိတ်ထုတ်ကာကွယ်ထိတ်ထုတ်ယူဖို့မဖြစ်ဘူးယနေ့ကျွန်မကြည့်တဲ့စင်တာကိုသူစီးပြီးဆိုတော့ကျွန်တော်ရှိကူးစက်မှုတော့တောက်ချနိုင်တယ်လို့ထင်တယ်ပေါ့နော်ကျွန်မလည်း
COVID-19 ကရောဂါကာကွယ်ရေးဝိုင်းဝန်းကြိုးပမ်းတည်ကြတဲ့ကျန်းမာရေးဝန်ထမ်းတွေအပါအဝင်စေတနာ့ဝန်ထမ်းကူညီသူတွေအနေနဲ့လည်းကိုယ်တိုင်ကူးစက်မခံရအောင်အထူးသတိထားဖို့လိုရတယ်လို့အမေရိကန်ပြည်ထောင်စုကစစ်သိပ္ပံပညာရှင်ဒေါက်တာဘေးဘီဆိုးကလည်းသတိပေးပါတယ်
။ဒီဆိုတာသူများကိုမကူခင်မှာကိုယ့်ကို informed ဖြစ်နေရတယ် information ပညာစုဖို့လို့လည်းရောဂါဝင်မှာဘယ်လိုနည်းနဲ့ကာကွယ်မလဲဘယ်လိုနည်းနဲ့မပြန့်အောင်လုပ်မလဲသူတို့ဒေတာထိရင်ပေးထားဖို့လိုတယ်လိုအပ်တဲ့ကာကွယ်ဟိုယောဂကာကွယ်ပိုင်းဆိုင်ရာဥပမာ face mask ပေါ်ပြီးနှာခေါင်းဆီတွေလိုအပ်တဲ့ lens တွေပြီးကစ်စီးတွေကိုလည်းငါပြပြဝထောက်ပံ့ပေးထားဖို့လိုတယ်အဲ့လိုမှပဲသူတို့ကိုသူတို့ကာကွယ်ပေးတာဖြစ်သွားမယ်သူပြန်ဒီ quarantine လုပ်တဲ့လူတွေစီကိုသွားခူရဲခံမှာကာကွယ်သဘောပေါ်တော့တန်လျာဝေထားဖို့အတည်ကြီးတယ်နော
်ကမ္ဘာကျန်းမာရေးအဖွဲ့ WHO ကလည်းကျန်းမာရေးဝန်ထမ်းတွေကူးစက်ခံရတဲ့အပေါ်စိုးရိမ်ကြောင့်မကြသေးခင်ကပဲပြောဆိုထားတာပါယောဂါကိုကာကွယ်ကုသတိုက်ဖျက်ရမှာရှေ့တန်းကနေဥဆောင်တရတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်အကာအကွယ်ပစ္စည်းအလုံးလောက်မရှိတာကလည်းအဓိကဖြစ်တာတစ်ခုဖြစ်တဲ့ WHO ရဲ့အကြီးအကဲကလည်းသတိပေးပြောဆိုထားတာဖြစ်ပါတယ်ကျွန်မစုဘိုးကဆက်သွယ်ပေးပြတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းနေချိန်မှာပဲထိုင်းနိုင်ငံကနေတိတ်နဲ့ကြီးတဲ့မြန်မာနိုင်ငံသားတွေပြန်လာဖို့ရှိနေတာကြောင့်မြန်မာအစိုးရတာဝန်ရှိသူတွေကြိုတင်ပြင်ဆင်ထားဖို့အလုပ်သမားရေးလှုပ်ရှားသူတွေကသတိပေးနေတဲ့အကြောင်းတင်ပြပေးချင်ပါတယ်။ထိုင်းနိုင်ငံရောက်အလုပ်သမားတွေဒီလ AB လ15ရက်နေ့နောက်ပိုင်းနေရက်ပြန်နိုင်ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကအစိုးပိုင်းကသတင်းထုတ်ပြန်ခဲ့ပေမဲ့နောက်ပိုင်းမှာတော့ AB လကုန်နောက်ပိုင်းမှသာပြန်လာဖို့ပြင်ဆင်ချက်ထပ်မံထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လည်းထိုင်းနိုင်ငံမှာ COVID-19 ရောဂါကြောင့်အလုပ်လက်မဲ့ဖြစ်နေကြရတဲ့မြန်မာအလုပ်သမားတွေအနေနဲ့နေရက်ပြန်ဖို့အချိန်ကြာကြာစောင့်ဆိုင်းနိုင်မဲ့အခြေအနေမရှိဘူးလို့လည်းမြန်မာအလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC အလုပ်သမားကူညီရေးအဖွဲ့ရဲ့တာဝန်ခံကိုရဲမင်းကအခုလိုပြောပြပါဗျာ။
ကျွန်တော်တို့ ဒီ30ရက်နောက်ပိုင်းမှာပြန်လာရဖို့ပညာသာထပ်ထုတ်တယ်။မှန်တယ်။ဒါပေမဲ့ဒီဘက်ကတော့အဲဒီဘက်ကအခြေအနေတွေကမပြန်လာနိုင်အောင်ခဏနေအောင်စသည်ဖြင့်ပြောနေပြီ။မြန်မာထိုင်းထဲမှာကြဒီအလုပ်သမားတွေကတအားကိုဒုက္ခရောက်နေပြီ။ဘယ်လိုမှတောက်မခံနိုင်တော့ဘဲနဲ့ကျွန်တော်တို့30ရက်နောက်ပိုင်းမှာဟိုရတဲ့နီးလန်းနေတဲ့နေသက်တွေကိုပြန်ဆင်းလာရမယ်ဆိုရင်ကျွန်တော်တို့ဘက်ကဘယ်လိုပြင်ဆင်မလဲ၊ဘယ်လိုတောက်ပြန်မလဲ။ပြင်ဝင်ပတ်ဖို့မရှိဘူးဆိုတော့ခုံးဝင်တဲ့ပုံတွေကဝင်လာရင်ဘယ်လိုစိတ်ဝင်လာ၊အဲ့လူတွေကိုဘယ်လိုကျန်းမာရေးတဲ့ကျွန်တော်တို့ဂျမိုင်းကိစ္စတွေကိုဘယ်လိုလေးလာတောက်ကြည့်နိုင်မလဲ၊ဘယ်လိုတို့ကျွန်တော်တို့စစ်စစ်တိုင်းထောင်းနိုင်မလဲ။ဒါယူကျွန်တော်တို့ပြန်ပြီးတော့သွားဘက်ကပြင်ဆင်ထားမှာဖြစ်ပါတယ်။အလုပ်သားတွေကလုံးဝငတ်ပြီးတော့မခံနိုင်ဘူးဆိုရင်တော့တို့ပုံစံတော့ပြန်လာကြမယ့်နေသားပါရှိတယ်။
မြန်မာအစိုးရရဲ့ထုတ်ပြန်ချက်ဟာအဖြစ်မဟုတ်ကြောင်းနဲ့ပြန်လာမဲ့နိုင်ငံသားတွေအတွက်ဘယ်လိုပြင်ဆင်ထားပေးမလဲဆိုတာကသာအဓိကကျတယ်လို့လဲဆိုပါရယ
်မပြန်လာနိုင်အောင်ဆိုတာနဲ့ကျွန်တော်တို့ဒါအဖြစ်မှမဟုတ်သေးဘူးပြန်လာခဲ့ရင်ဘယ်လိုလုပ်မလဲဘယ်လိုအကောင်းဆုံးကိုင်ဆွဲမလဲဆိုတာအဓိကပါဘယ်လိုထားပြီးတော့ပြင်ဆင်ထားဖို့သိနေပါပြီဘာလို့လဲထိုင်းမှာလူမားတွေအတန်းနဲ့ကြီးရှိနေတယ်အဲ့ဒီကပြန်လာတဲ့လူဟာဒီခေါက်သိမ်းနဲ့ကြီးရှိနေပါတယ်ဒါကျွန်တော်တို့လူမားတွေလုပ်တဲ့လူတွေချမ်းချင်းခံမထားတဲ့အခြေမှာနော်အဲ့ဒါကိုလေပုံများညားဝနိုင်တယ်အဲ့တော့ကျွန်တော်တို့ကိစ္စဖို့ဖို့စံနာကျွန်တော်တို့သဘောမထားဘဲနဲ့အတူလေးနဲ့ထားပြီးတော့ဒီလူတွေသူတို့ပြန်ပုံစံမျိုးစုံနဲ့ပြန်လာရင်လေဆက်ကိုဝင်လာရင်ဘယ်လိုတားသိမလဲဘယ်လိုလုပ်မလဲဘယ်လိုကန့်နေသွင်းနိုင်မလဲဆိုတာကိုခရီးကကျွန်တော်တို့ပြင်ဆင်လာပါလို့ကျွန်တော်ကသူ့အဖြစ်နိုင်ငံတော်သူ့အတိုင်းတော့ပြောကြားခြင်းနဲ့ပေါ့နော်
စည်ုံပိတ်လိုက်လို့လုတ်ပြုတ်နေတဲ့မြမလိုသမားကိုကျော်စီရကတော့ထိုင်းမှာရတဲ့အလုပ်ကိုရှာနေတယ်လို့မရရင်လည်းမဖြစ်မနေဘူးလို့နေရပြန်ရမှာဖြစ်တဲ့အကြောင်းနေရပြန်လာတော့အခက်အခဲတွေနဲ့ပြန်ရမှာဖြစ်တယ်လို့ဆိုပါတယ်
ကျွန်တော်တို့တော့မှာအခုအလုပ်ရုံပိတ်ပြီးတော့မှာမဖြစ်မနေသွားရတော့မယ်ဆိုရင်တော့ပဲကိုကဗမာပြည်မှာအလုပ်လုပ်လို့ရှိရင်တော့အလုပ်ဆန်းပါဆန်းနဲ့ဈေးကြီးနဲ့လုပ်မယ်ဆိုတော့တစ်နှစ်လောက်ကတော့အခက်အခဲရှိပါရဲ့လူဝက်ချက်တွေကတစ်နှစ်လောက်ထိမဆောက်ပြီးတာမျိုးအမျိုးအချင်းတွေရှိပါတယ်အရှိရှိတာကြီးတွေကတချို့တွေကြတော့လည်းလူလူတွေကြတော့လည်းဟိုမိဟိုဖောက်ဟိုတွေရှိတယ်လုံးမလုံးလည်းမိဟိုဖောက်မိကိုလေးရှိပါအခုကျတော့လည်းမိသားစုလိုက်ကလေးတွေရာကလေးတွေရဲ့ကျောင်းတက်ရေးကျောင်းဝယ်ရာဝိစာရေးစာရေးတောက်ရေးတွေအကုန်လုံးပဲခင်ဗျာလူအပ်တဲ့ဟာတွေဖက်ရှင်လူအပ်တာတွေရှိပါတယ်
ထိုင်းနိုင်ငံမှာမြန်မာအလို့သမားသုံးသန်းထက်မနည်းရှိနေပြီးကိုရိုနာဗိုင်းရပ်စ်ဖြစ်ပြီးကုန်ရမ်းမရလို့စိတ်ယုံတွေပိတ်လိုက်ရတာတွေကုန်ကြောတွေဝယ်မဲ့နိုင်ငံမရှိလို့အလို့ယုံတွေကအလို့သမားရှော့ချရမှာမြန်မာအလို့သမားတွေလည်းအများအပြားပါဝင်ပါတယ်အလို့မရှိနေလာကြီးမရနေထိုင်စားသောက်ဖို့အခက်အခဲတွေကြောင့်နေရက်ကိုပြန်ဖို့ဆုံးဖြတ်ကြတာဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေတင်ပြပို့နေပါတယ်
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခုဆက်ပြီးတော့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးပါမယ်။COVID-19 ကပ်ရောဂါကြောင့်ဝင်ငွေထိခိုက်နေတဲ့ရန်ကုန်မြို့အခြေခံလှူဒန်းစားတွေကအနှဲရင်လှူသားထောင်တဲ့ချီကိုအခြေခံစားကုန်တွေတပိုင်းတနိုင်လှူဒန်းဖို့စီစဉ်ခဲ့သူမန္တလေးတက္ကနိုလော်ဂျီနည်းပညာကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကိုဇော်နိုင်ကိုကျွန်မဆုမြတ်မွန်က Skype ကနေဆက်သွယ်မေးမြန်းထားပါတယ်ရှင
်မင်္ဂလာပါရှင်ကိုဇော်နိုင်ကိုဇော်နိုင်တို့ကဟုတ်ကိုဇော်နိုင်တို့ကရန်ကုန်မြို့မြို့နယ်တော်တော်များများမှာရှိတဲ့ဒီစိုက်ကားဆရာတွေပေါ့နော်အနှေးရင်လှူသားတွေအတွက်ကိုအလှူတွေလုပ်ခဲ့ပါတယ်ဆိုတော့အဲ့လိုမျိုးလှူရတဲ့အခါမှာကိုရတဲ့ PT ကိုအရင်ဆုံးပြောပြပေးပါရှင
်။ဟိုအရင်အကျဉ်းနဲ့ပါတယ်ညီမဟိုဘာကြောင့်လဲဆိုတော့လေဟိုကိုတို့ကတော့အခုလက်ရှိတော့စိုက်ကားဆရာတွေကိုဟို focus လုပ်ပြီးတော့လှူနေတာပေါ့လေအဲ့ခါကျတော့ဟိုအသူတို့တွေရဲ့မျက်နှာကိုကြည့်ရတာအရင်ကိုဟိုသူတို့ဒီဟာကိုလှူအပ်နေလို့ကိုလူအလူလာခံတာမျိုးတွေ့ရပါတယ်။ဟိုဥမာဖြင့်အကိုတို့ကမနဲ့10နာရီပေါ့နော်။ဒီသူတို့တကူစံစီစာငရုတ်ချက်တော်လေးလှူမယ်လို့ပြောတော့မနဲ့9နာရီခွဲ8နာရီလောက်ထဲကရောက်နေကြတယ်သူတို့တွေက။တက်ပြီးတဲ့ခါကျတော့ဟိုတန်းစီပြီးတော့သူတို့လှူကြအလူခံရတယ်ပေါ့နော်။ဟိုတို့တွေကအဲ့လိုလှူတဲ့ခါကျတော့အပြင်သူတို့တွေပြောနေတယ်။ဟိုဒီစံ8ပြီးတော့နောက်တစ်ခါအိုစီနောက်ကငရုတ်တီးချက်တုံပေါ့လေအဲ့လေးရတာတို့အတွက်ကတော့တန်ဖိုးမများဘူးပေါ့နော်ဟိုလှူတဲ့သူတွေအနေနဲ့ကသူကစုပြီးလှူလိုက်ကြတာမလားအတယောက်နင်းနေတယောက်နင်းနေနဲ့စုပြီးလှူလိုက်ကြတာဒါပေမဲ့အဲ့တန်ဖိုးကများလို့ထင်ရပေမဲ့အခုသူတို့အတွက်ကကြတော့ အဲ့ဒါဒီဟိုတံမိုးလဲကြီးတယ်နောက်ပြီးတော့ဘာပြောဘာဖြစ်လဲဆိုတော့ဟိုစိုက်ကဆရာကြီးတယောက်ကဆိုသူအပြင်ထွက်လာတဲ့အချိန်မှာအခုအဲ့နာမှာမတည့်ရနေပြီတော့ဘာပြောလဲဆိုတော့ဒါဆိုရင်ဆရာရဲ့တဲ့ကျွန်တော်တို့ဒီတကြံတွေရတော့တဲ့ဟိုအလုံးလဲလုံးလို့ရမှာမဟုတ်ဘူးတဲ့ကျွန်တော်ကောက်ကောက်နားလို့ရပြီတဲ့အဲ့လိုပြောတယ်အဲ့ဒါကြတော့ဩအဲ့ဆိုရင်ဒါမိသားစုအာကဘနီယောက်ရှိတာလဲဆိုတော့ဟိုကျွန်တော်တို့ကသုံးယောက်ထက်ရှိတာပါတဲ့အဲ့တော့ဒါတဲ့ကျွန်တော်နှစ်ပတ်စာလောက်တော့ကျွန်တော်ဟိုလောက်သွားပြီတဲ့ဆန်6ပြီလေတဲ့ပြီးတော့တဲ့ဆန်မြို့သီးချက်သွန်စီပါတယ်လေတဲ့ဆိုတော့အကိုတို့ကအဲ့ဒီဟာကတကယ်တော့လေတပေါင်းပေါ့တပေါင်းဘူးတို့တွေကလှူတာသို့တော့တခြားအလှရှင်တွေကလာတဲ့အလှတခြားပစ္စည်းတွေလည်းပါသေးတယ်နောက်ပြီးတော့တို့တွေဒီဟာတွေကိုလည်းစံကုန်တယ်တွေကနေရှော့ပေးထားတယ်ပါတော့အလုံးပေါင်း2000ဘူးလောက်တော့ရှိမှာပေါ့ဒါပေမဲ့အဲ့2000ဘူးဟိုလှူလိုက်တာဟာတို့တို့နှစ်ပတ်စာလောက်ကိုရသွားပြီဆိုတော့လေအလွန်ဝမ်းသာပါတယ်ပြီးတော့ဒီနေ့ဆိုရင်လူအယောက်400ဟိုမနေ့ကဆိုရင်အယောက်600ဟိုတနေ့ကဆိုရင်အယောက်900အဲ့လိုလှူခဲ့ရတော့လေအယံဝမ်းသာပါတယ်ညီမ
ကိုယ်စုံနိုင်တို့အခုလိုမျိုးလှူနိုင်ဖို့ပေါ့လေဒါလှုပ်တာတပတ်အတွင်းမှာလှူဖို့ဖြစ်လာတယ်လို့သိရပါတယ်နားလည်ထားပါတယ်ဆိုတော့အဲ့လိုမျိုးဟိုလှူဖို့စပြီးတော့လှုပ်ခဲကဒီလောက်အများကြီးလှူဖို့ဒီလောက်အတိုင်းတာအများကြီးလှူဖို့အတွက်ကောအစီအစဉ်နဲ့လှုပ်ခဲတာလားရှင
်ဟိုပထမစစီစဉ်တော့ကတော့ဟိုဘလောက်လှူနိုင်မယ်ဆိုတော့လည်းကိုမခံမတတ်ပါဘူးသို့တော်လည်းဟိုအခုအနေနဲ့အများကြီးလည်းမဟုတ်ဘူး10သိန်းလောက်လေးမတီးလိုက်တယ်ပေါ့နော်ပြီးရခါကျတော့တငယ်ချင်းတွေပြောတယ်အာထဲကြပါဦးအခုလိုမျိုးပဲဟိုနော်နေပေါ့လေဒီတနေ့လုံးမှာတနေ့စားရတယ်လက်လုံးလက်စားရတယ်အခြေခံလူဒန်းစားတွေမှာခက်ခဲနေပြီဒါပေမဲ့အခုတော့စကျင်လာတော့ဒီစိုက်ကားဆရာလေးနဲ့စကျင်တယ်အဲ့အတွက်ကြောင့်အခုရပါအောင်လို့ပြောလိုက်တဲ့ခါကျတော့ဥမာတယောက်ကဟိုတသိန်းလူတွေနောက်တယောက်က2000လူတွေနောက်တယောက်က5000လူတွေနောက်တယောက်က2000လူတွေအစားရှိတယ်နည်းနည်းနည်းနည်းနဲ့စုလိုက်တာပေါ့နော်အဲ့တော့30ရတဲ့အချိန်မှာတို့ကခုနပြောတဲ့1000တန်းတို့ကအစုအပကိစ်လေးတွေဟော400ရပြီပေါ့နော်အဲ့ဒီ400နေစပြီးတော့လူမဲဆိုပြီးလူလိုက်တာအခုတော့တို့နှစ်စုစုပေါင်းအဲ့လိုပကိစ်2000ကျော်ပို့2000ကျော်လောက်လူခဲ့ပြီးတော့ပါပြီအဲ့တော့ဒီကြံကာလအတွင်းတော့ခဏနားပါမယ်အဲ့တော့ကြံကာလပြီးတဲ့အချိန်ကျရင်အာကိုဆက်လူပါအောင်မယ်ဟိုကိုထင်းနေကြံကာလပြီးတဲ့အချိန်မှလည်းဟိုဒီအခြေခံလူဒန်းစားတွေအတွက်ကတော့နည်းနည်းခက်ခဲမှုတွေရှိနေအောင်မယ်လို့ထင်တယ်အဲဒါအကူတို့ဆက်လူသွားပါမယ်ညီမ
ဟုတ်ကဲ့ပါရှင်ဆိုကိုဇော်နိုင်တော့ကဒါတပိုင်းတနိုင်ပရာဟိတာလှူတဲ့သူမျိုးတွေပေါ့လေဆိုတော့အဲ့လိုမျိုးလှူတဲ့နေရာမှာလဲဒါစီပင်တက်ဆိုင်ရမြို့နယ်တွေကစီပင်ရုံးနေနဲ့ဆက်သွယ်ပြီးတော့မှတော်တော်လေးစနစ်တကျလှူတာတွေ့ရပါတယ်ဆိုတော့အဲ့လိုလှူဖို့အစီအစဉ်လုပ်တဲ့အခါမှာရောအခက်ခဲတွေ့ရလားရှင
်ဟုတ်မရှိပါဘူးဟိုစီပင်အဖွဲ့တွေကိုလေအကူတို့သွားပြော့ပါတယ်ပြောတဲ့ခါကျတော့သူတို့တွေကလည်းဟိုအကျေစုတင်တယ်သူတို့တွေအကုန်လုံးကစီပင်တိုင်းကအကုန်လုံးကကျေစုတင်တယ်ဘာကြောင့်လဲဆိုတော့သူတို့ကိုယ်တိုင်ကလည်းပထမဆုံးတစ်ခုကသူတို့စီပင်ဝန်ထမ်းတွေကိုတောင်မှသူတို့ထောက်ပံ့ဖို့မှအခက်အခဲတွေရှိနေတာအဲ့တော့ဒုတိယတစ်ခုကဒီသူတို့ရဲ့မျိုးနယ်တွေထဲမှာဒီလိုမျိုးလက်လုတ်လက်စားတွေနောက်ပြီးတော့အခြေခံလူဒန်းစားတွေကိုကူညီထောက်ပံ့ဖို့သူတို့မှခက်ခဲတယ်အဲ့တော့သူတို့ကိုယ်တိုင်ကမပေးနိုင်တဲ့အခါကျတော့အကိုတို့ကလာပြီးလှူတဲ့အချိန်မှာသူတို့ဝမ်းသာပါတယ်အပြီးတော့ဟိုအကိုတို့မေးတယ်ဥမာဖြင့်တောင်းကလာဆိုရင်ဟိုဘလောက်လူมาလဲပေါ့ဆိုတော့ကျွန်တော်တို့စိုက်ကားဆရာ400လောက်ကိုလူချင်ပါတယ်ဆိုတော့စိုက်ကားဆရာ1200ကျော်ရှိတာဆင်းရင်းနဲ့มาတယ်အဲ့တော့အဲ့ဒါအကုန်မလူနိုင်အောင်ကျွန်တော်အဲ့ဒီအချိန်တော့ဟို400လောက်မလူနိုင်တာဆိုတဲ့အခါကျတော့တို့ကဟုတ်ပါပြီ400လောက်ပဲစုပေးပါမယ်ဆိုအဲ့မှာစိုက်ကားဆရာတစ်ကနေ400အတွင်းစုပေးလိုက်တဲ့အချိန်မှာ400ရဲ့နောက်ပိုင်းကစိုက်ကားဆရာတွေလည်းလာတယ်ဒါပေမဲ့တို့ကမလူနိုင်ဘူးအဲ့ဒါပေမဲ့အဲ့400လောက်ကိုလှူရတာဘယ်တော့ကကျင်းနဲ့နေပြီသို့တော်လဲအမှန်တကယ်တော့မလှူနိုင်လှူအလှခံနေတဲ့အလှခံပုံကိုယ်ကြီးအများကြီးရှိနေသေးတယ်အဲ့တော့သူတို့အနေနဲ့လည်းမလှုပ်နိုင်သေးတော့သူတို့အနေနဲ့ကူညီပါတယ်ထိုနည်းတူပဲမြောက်ကလာထိုနည်းတူပဲအင်းစိန်ထိုနည်းတူပဲလှိုင်မျိုးနဲ့ထိုနည်းတူပဲဒလနေရာတိုင်းကလေဝမ်းသာအားရကြိုဆိုကြပါတယ်ဝမ်းသာအားရကူညီကြပါတယ်လိုအပ်တာအကုန်လုံးကိုသူတို့ဖြည့်ဆည်းကူညီဆောင်ရွက်ပေးကြပါတယ်ဟိုသူတို့ကိုကျေးဇူးတင်ရပါမယ်ညီမ
နောက်ပြတ်ဒီ COVID-19 ယောဂါမဖြစ်ခင်နေရပေါ့နော်ဒီအနှေးရင်လှုပ်သားတွေဆိုတာကဝင်ဝင်နဲ့လူရန်စားတွေမှာပါပါတယ်ကိုဇော်နိုင်တို့လှုပ်ထားတဲ့ဒီ research အရဆိုလို့ရှိရင်တော့တို့ရဲ့တနေ့ပြန်မြဝင်ဝင်ရ6000ကနေပြီးတော့1000ကျော်ချာမှရှိတယ်ပေါ့လေဆိုတော့အခုလိုမျိုးဒီလိုအခြေအနေဖြစ်တဲ့အခါကျတော့တို့တို့ဘလောက်ထိထိခိုက်နေပါလဲရှင
့်အခုလက်ရှိအခြေအနေမှာခုနစစ်တမ်းလေးကောက်လိုက်တဲ့အချိန်မှာတွေ့ရတာတော့လေတို့ကအခု3000နဲ့4500လောက်ပဲတို့ကဝင်တော့တယ် ဒါပေမဲ့အခုရက်ပိုင်းမှာဆိုပို့ဆိုးရတယ်တဖြည်းဖြည်းနဲ့အခုရက်ပိုင်းမှာဆိုတနေ့တခြားပို့ပြီးတော့နည်းလာတဲ့သဘောရှိတယ်ဥမာအပြင်ညနေ 9:00 လောက်အထိကိုတမန်နှလုံးဆွဲလာတာမှာ 1,500 ပဲရသေးတယ်သူလည်းရှိသေးတယ်အဲ့ခါကျတော့သူတို့အနေနဲ့ကတနေ့တခြားပို့ဆိုးလာတယ်အဲ့ဒါကြံနေဆိုရင်တော့သူတို့နားကိုနားရတော့မှာအဲ့တော့သူတို့ရဲ့အခြေအနေကဟိုဘယ်လိုပြောရမလဲဆိုတော့စာဝတ်နေရေးဟိုအတွက်ကိုလောင်းငါဖို့တောင်မရှိတော့ဘူးအုံနာကလည်းပြရသေးတယ်ဟိုစိုက်ကားဆရာအများစုကဒီအနည်းငယ်လုတ်သားတွေအများစုကစိုက်ကားအုံနာတွေကိုသူတို့ကအုံငါပြရသေးတာ哦အဲ့ခါကျတော့သူတို့စီမှာတော်တော်ကြက်တဲပါတယ်နောက်ပြီးတော့သူတို့မိသားစုတွေထဲမှာဟိုတချို့မိသားစုတွေရဲ့မှာတာသမီတွေကဟိုအရင်တော့အလုတ်လုပ်နေကြတယ်အခုအဲ့တာသမီတွေလည်းအလုတ်ရပ်သွားကြပြီဟိုတချို့တွေအလုတ်ကိုပြုတ်ကိုပြုတ်သွားကြတာအဲ့ခါကျတော့သူတို့စီမှာပို့ပြီးတော့ကြက်တဲတဲ့အခြေအနေမျိုးတွေ့ရပါတယ်ညီမ
ဟုတ်ကဲ့ပါဒါတော့ကိုစောနိုင်တို့ဟိုစစ်တမ်းကောက်ထားတာအနှေးရင်လှုပ်သားပေါ့နော်ဒီဆိုင်ကားသမားအနှေးရင်လှုပ်သားတွေပေါ့အဲ့တော့တခြားဒီလက်လှုပ်လက်စားဟိုနေစားဟိုအခြေခံလူရန်းစားတွေရောဘယ်လောက်ထိအကျက်တဲဖြစ်နေတယ်လို့ရောသိရလဲရှင
့်အဲတနေ့ကဟိုတကုံမြို့တစ်ပေါ့နော်ဟိုအရှိဖက်မှာရှိတဲ့ဟိုတူမတယောက်ကအလဲလာတဲ့အိမ်အလဲလာတယ်ဆိုတာထက်ပြောရင်တော့ဟိုအကူကြီးလာတောင်းတာပေါ့နော်သူတို့ဒီလေလှုပ်တွေရက်သွားလို့တဲ့ဥရဲ့တဲ့အဲ့ဒါတဲ့ဟိုသမီးတို့နည်းနည်းလေးအဲကုညီလို့ရတာကုညီပါအောင်ဆိုတော့ပုံတက်နိုင်အောင်သူတို့တွေကလည်းကိုယ့်ရဲ့ဆွေမျိုးမကင်းနေဖြစ်တဲ့အခါကျတော့ကူလိုက်ပါတယ်ပြီးတော့သူက time ပြောနေရှာတယ်သူတို့ဘက်မှာတဲ့တချို့ရက်ွက်တွေမှာဆိုရင်ဥမာဈေးဆိုင်လေးတွေရှိတယ်ဈေးဆိုင်တွေမှာလာပြီးတော့ဥမာအဖြစ်ဟိုဆန်နှစ်ပြီပေါ့နော်ဥမာဟိုငွေတီးကဘယ်လောက်ဖို့ပေါ့ဟိုချက်သွန်ကဘယ်လောက်ဖို့ပေါ့အာလူကဘယ်လောက်ဖို့ပေါ့ဆိုပြီးတော့ဟိုဝယ်တဲ့ပုံစံမျိုးထုတ်ခိုင်းတယ်ထုတ်ခိုင်းပြီးတော့အလုံးနဲ့ထုတ်ပြီးတော့ငါပစံမပါဘူးအေးငါယူသွားပြီဒါပဲဆိုပြီးတော့ပြောပြီးတော့ခက်တိနေယူသွားကြတာမျိုးပေါ့နော်ဒါဟိုအေးသမျှလို့ပြောရမလားမသိဘူးပေါ့နော်အဲ့လိုမျိုးဖြစ်တယ်အဲ့တော့ဆိုင်ရှင်ကလည်းဟိုလိုက်ရမှာလားမလိုက်ရဘူးလားအဲ့တော့သူ့စီမှာလည်းခက်သွားပြီလေအဲ့လိုမျိုးတွေနောက်တခါဆိုင်ထဲမှာခက်တိနေနဲ့ဝင်လာပြီးယူသွားတာမျိုးတွေအခုရှိတယ်ဆိုတော့ဒါအခုအချိန်မှလေအခုချိန်ကတကယ်တမ်းကျတော့အရင်ဆိုးရွားနေတဲ့အချိန်မဟုတ်သေးဘူးနော်ဒါပေမဲ့တဖြည်းဖြည်းနဲ့ဒီဟိုအခြေခံလူတန်းစားတွေမှာဟိုဝင်ငွေရနည်းတဲ့နည်းလာပြီးတော့နောက်ဆုံးသူတို့ကတနေ့လုံးမှတနေ့စားရတာလေအဲ့တော့မရှိတော့ဝင်ငွေမရှိတော့တဲ့အချိန်ကျရင်ဘာဖြစ်မလဲဆိုတာတော်တော်ပြောရခက်ပါတယ်ညီမ
ကိုဇော်နိုင်ပြောသလိုဆိုရင်တော့ဒါစိတ်ပူစရာအခြေအနေတွေလည်းဖြစ်လာနိုင်တာပေါ့လေနော
်ဟိုဟိုရာဇဝတ်မှုတွေဖြစ်လာနိုင်ကြီးလည်းရှိတာပေါ့နော်ညီမအဲ့လိုပဲပြောရမှာမသိဘူး
အဲ့တော့အဲ့လိုမျိုးဒီလိုဟိုဒုက္ခရောက်နေတယ်ပေါ့နော်အခြေခံလူတန်းစားတွေအတွက်အားလုံးကိုဒီအနည်းငယ်လုပ်သားတွေမှာမဟုတ်ပဲနဲ့အားလုံးကိုဒီလှူဒန်းနိုင်ဖို့အတွက်ကောကိုစောနိုင်တို့နောက်ဟိုအစီအစဉ်နေရှိလားရှင
်ခက်တယ်ညီမဟိုဘယ်လိုပြောရမလဲဆိုတော့လေတို့တွေကအခုကတော့ခုနအကိုတို့တွေအသေးအဖွဲအနေနဲ့မဟုတ်ဖက်နဲ့ပထမတော့တငယ်ချင်းတွေစုပြီးလူကြတာပေါ့နော်အခုတော့အဖွဲလေးနာမည်ပေးကြအောင်ဆိုပြီးတော့ပေးလိုက်ပါတယ်ပြည်သူမှပြည်သူတို့မျှဝေခြင်းပေါ့အဲ့လိုပြည်သူမှပြည်သူမျှဝေခြင်းဆိုပေမဲ့လေအကိုတို့အုပ်စုထဲမှာပါတဲ့လူ80လောက်ကနေပေါ့နော်အခုဆိုရင်လူဟိုတို့2100ပဲဆိုပါတော့2100လောက်ကိုတို့ကမျှဝေတိုင်ခဲ့တယ်ဒီနေ့အထိပေါ့အဲ့ဒါဆိုရင်တို့80ကနေ2100ဆိုတို့တယောက်ချင်းစီကပြန်မြအားဖြင့်ဆိုရင်ခုနစိုက်ကတ်မှအယောက်30လောက်ကိုမျှဝေနိုင်တာပေါ့ဟုတ်ပြီဒါပေမဲ့တစ်ခုရှိတယ်ဟိုတို့မြန်မာနိုင်ငံတနိုင်ငံလုံးမှာရှိတဲ့လူကြီးက50ကျော်ပေါ့နော်အဲ့50ကျော်တက်ကိုမျှဝေဖို့ဆိုရင်နော်ဒါမှ30နဲ့စားလိုက်ဥမာဆိုအဲ့ဒါဆိုရင်လူတန်းတန်းကျော်လောက်တန်းတန်းခွဲလောက်ကနေဝိုင်းပြီးမျှဝေကြမှာဒါပေမဲ့အဲ့တန်းတန်းခွဲလောက်အကုန်လုံးကဟိုချောင်းချောင်းလဲလဲရှိတဲ့တန်းတန်းခွဲလားဆိုတာဒါဟိုမပြောတာဘူးအဲ့တော့အစိုးရအရေးကြီးပါတယ်အဲ့တော့အခုဆိုရင်အစိုးရကစီစဉ်နေပြီအော်ဒီအခြေခံဝင်ဝင်ပုံမှန်ဝင်ဝင်မရှိတဲ့အခြေခံလူတန်းစားတွေကိုကူဖို့ပေါ့လေထောက်ပံ့ဖို့စနေပြီအဲ့တော့အဲ့ဒီဟာကိုကြည့်ရမှာပေါ့အဲ့တော့အဲ့နေရာတွေမှာကွက်လက်တွေရှိနေအောင်မယ်ထင်းနေအဲ့ကွက်လက်တွေကိုဖြည့်နိုင်ကြမယ်ဆိုရင်တော့ဟိုမဆိုးဘူးလို့ထင်ပါတယ်
ဆိုတော့အခုကတော့ဒါကတော့ COVID-19 ကာယောဂအခြေအနေပေါ့နော်အရေးပေါ်အခြေအနေလိုမျိုးဖြစ်တဲ့အချိန်မှာကိုစွန်နိုင်ကဒါလှူဖို့စီစဉ်ပြီးတော့လှူခဲ့တာပေါ့ဆိုတော့နောက်တော့ဒီဟာကိုပုံမှန်ဒီပရဟိတအလှတစ်ခုအနေနဲ့လှုပ်သွားဖို့အစီအစဉ်ရှိလားရှင
်အဲအမှန်တကယ်တော့လေညီမဟိုနောက်ကိစ္စကိုခဏထားလိုက်ပြီးတော့ပေါ့နော်အခု COVID-19 ကိစ္စပဲစပြောရင်အခုထင်းနေဒါကအစပိုင်းလေးပဲရှိသေးဒ တယ်လို့ပြောရမလားမသိဘူးပေါ့နော်။ဟိုမပြောတတ်ဘူး။ဘယ်ဘလောက်ကြာမလဲဆိုတာလေ။နောက်တစ်ခုကအခု lock down လုပ်တယ်10ရက်ပေါ့နော်။စံကာလ10ရက်။အဲ့တော့ lock down ပြီးသွားရင်တကယ်ပြီးသွားမှာလား။ဘယ်သူမှမပြောနိုင်ဘူး။အဲ့တော့ဘလောက်တာရှည်မလဲဆိုတာမပြောနိုင်ဘူး။နောက်တစ်ခါတကယ်လို့ပြီးသွားပြီဆိုပါတော့ lock down လည်းမလုပ်တော့ဘူးဆိုပါတော့အဲ့ဆိုလူတွေရဲရဲဝုန်းဝုန်းနော်ဈေးတွေတော့သွားရပြီလား။နော်လူတွေရဲရဲဝုန်းရုပ်ပြန်တက်ရပြီလား။မပြောတတ်ဘူး။အဲ့တော့အားရစေခုနကပြောတဲ့ဒီလက်လုလက်စားအခြေခံလူတန်းစားကသူတို့ရဲ့စီးပွားရေးပြန်ကောင်းလာပြီလားဒီလက်လုလက်စားအခြေခံလူတန်းစားကဒီတကြံကြော်တာနဲ့သူတို့လုပ်ငန်းဝင်တွေပြန်ဝင်သွားပြီးတော့ပုံမှန်ဝင်ပြန်ရပြီလားမပြောတတ်သေးဘူးအဲ့တော့အခုတော့အဝေးကြီးကိုအခုတော့မမျှော်သေးဘူးဒီကိုဗစ်ကာလဒီ19ကာလကာလလေးအတွင်းမှာပဲဟိုဒီကာလလေးဆိုတာလည်းဘယ်လောက်ကြာမယ်မသိဘူးကာလရှည်မလားကာလတူလားမသိတဲ့အတွက်ကြောင့်ဒီကာလအတွက်ကိုပဲလက်ရှိပေါ့ဟို present ကာလလေးပေါ့လေ live now ပေါ့အခုအချိန်လေးအတွက်ကိုအခုအရင်အာယုံဆိုင်လိုက်ပါဦးမယ်အဲ့တော့ now လာတဲ့အချိန်အတွက်ကိုတော့နောက်တစ်ခုစဉ်းစားတာပေါ့ဒါပေမဲ့နောက်တစ်ခုကဘာလဲဆိုတော့ဟိုတကယ်တမ်းအခုကအရေးပေါ်ကာလအလိုမျိုးဖြစ်နေတဲ့အခါကျတော့ emergency response ပေါ့လေလုပ်နေရတာဖြစ်ပါတယ်အဲ့ခါကျ emergency response လုပ်နေတဲ့အချိန်တော့ဆိုတော့တို့တွေကဒီလိုမျိုးလှူနေတန်းနေတာဒီအော်လက်တလောအနေနဲ့ဆေးမီးတို့လိုမျိုးလည်းဖြစ်ရင်ဖြစ်နေနိုင်တာပေါ့။ဟောတော့တကယ်လို့ကြာလာရင်မလုပ်မလဲ။ဒါထပ်ပြီးတော့စဉ်းစားရမယ့်ကိစ္စဖြစ်သွားပြီ။အဲ့တော့နောက်တစ်ပတ်ကြာရင်နောက်တစ်မျိုးထပ်စဉ်းစားရမယ်ထင်တယ်။အဲ့တော့မသိသေးဘူးညီမသေချာ
။ဟုတ်ကဲ့ပါရှင်ကိုစောနာအခုလိုမျိုးအချိန်ပေးပြီးတော့ဖြည့်တဲ့အတွက်အများကြီးကျေးဇူးတင်ပါတယ်။နောက်လည်းအများကြီးလှူနိုင်ပါစေရှင်
။ကျေးဇူးတင်ပါတယ်ညီမ VOA လည်းကျေးဇူးတင်ပါတယ်။ညီမတို့အကုန်လုံးလည်းအမေရိကမှာရှိနေတဲ့ VOA ဝန်ထမ်းတွေရောနောက်တစ်ခါမြန်မာပြည်မှာရှိနေတဲ့ VOA ဝန်ထမ်းတွေရောအားလုံးဟို COVID-19 ဘေးရန်ကနေကင်းကွာကြပါစေ။နောက် VOA ရဲ့သောတာရှင်ပရိသတ်တွေအားလုံးလည်း COVID-19 ဘေးရန်ကနေကင်းကွာကြပါစေ။ကျန်းမာကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ဒီမှာ
လာပါ။ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။သတင်းသမားတွေကိုဘာကြောင့်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးတရားစွဲဖို့စ조사တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့မတ်လ29ရက်နေ့ကမန္တလေးအခြေစိုက် VOM သတင်းဌာနအက်ဒီတာချုပ်ကိုနေမျိုးလင်းကိုရတဖွဲ့ကနေအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်52ကကြီးနဲ့ဖမ်းဆီးခဲ့ပါတယ်။အစိုးရကအကြမ်းဖက်အုပ်စုဖြစ်သတ်မှတ်ကြေညာထားတဲ့အေရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်သွယ်တယ်ဆိုပြီးကိုနေမျိုးလင်းကိုဖမ်းဆီးခဲ့တယ်လို့ရခိုင်ပြည်နယ်စစ်တွေအခြေစိုက်နေရင်းစရာသတင်းဌာနအေဒါချုပ်ကိုခိုင်မြတ်ကျော်နဲ့ရန်ကုန်ခေတ်စစ်သတင်းဌာနအေဒါချုပ်ကိုသာလွန်ဆောင်ထက်တို့ကိုလည်းရတဖွဲ့ကအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်ခဲ့ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ပြီးခဲ့တဲ့ AB လ9ရက်နေ့မှာတော့ကိုနေမျိုးလင်းတယောက်ဖမ်းဆီးထိန်းသိမ်းခံထားရကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။သူ့ကိုရတပ်ဖွဲ့ကဖမ်းဆီးပြီးတရားရုံးတင်ဖို့ကြိုးစားပေမဲ့သူ့ရဲ့လုပ်ရဟာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူဖို့ကန့်ညီမှုမရှိဘူးလို့ဆိုတဲ့ဥပဒေအရာရှိရဲ့အကြံပေးချက်ကြောင့်ပြန်လွတ်လာတာလို့သတင်းမီဒီယာတွေကိုပြောပါတယ်။ရတပ်ဖွဲ့တနည်းအားဖြင့်ပြည်ထောင်စုဝန်ကြီးဌာနအနေနဲ့သတင်းမီဒီယာသမားတွေကိုခုလိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးရုံးတင်ဖို့ကြိုးစားတာဟာမကမှုရှိပါရဲ့လားဆိုတာလေ့လာကြည့်ကြရအောင်ပ
ါအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေဆိုတာဟာအရင်သမ္မတဦးသိန်းစိတ်အစိုးရလက်ထက်2014ခုနှစ်ဇွန်လမှာပြဋ္ဌာန်းခဲ့တဲ့ဥပဒေပါဥပဒေမှာအခန်း16ခန်းပုံမှန်82ခုပါဝင်ပါတယ်ဥပဒေပါပြဋ္ဌာန်းချက်အရပြည်ထောင်စုအစိုးရအဖွဲ့ဟာအကြမ်းဖက်မှုတိုက်ဖျက်ရေးဗဟိုအဖွဲ့ကိုဖွဲ့စည်းပြီးပြည်ထောင်စုဝန်ကြီးကိုဥက္ကဋ္ဌအဖြစ်တာဝန်ပေးရပါတယ်အဲ့ဒီဗဟိုအဖွဲ့ဟာအစိုးရအဖွဲ့ရဲ့သဘောတူညီချက်နဲ့အဖွဲ့အစည်းတစ်ခုခုကိုအကြမ်းဖက်အုပ်စုအဖြစ်ကြီးညာခွင့်ရှိပါတယ်။လက်ရှိအကြမ်းဖက်တိုက်ဖျက်ရေးဗဟိုအဖွဲ့ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဟာအစိုးရအဖွဲ့ရဲ့သဘောတူညီချက်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ကြီးညာထားတာဖြစ်ပါတယ်။အဲ့ဒီလိုကြီးညာပြီးတိတ်မကြခင်မှာပဲသတင်းမီဒီယာ၃ခုကအက်ဒီတာတွေကိုဖမ်းဆီးပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ရုံးတင်တရားစွဲဖို့စ조사ခဲ့တာပါဖမ်းဆီးခံရတဲ့သတင်းသမားတွေရဲ့ပြောပြချက်အရသူတို့ကိုရဲတပ်ဖွဲ့ကအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန် 50ကာဂျီ52ကာဂျီနဲ့ဖမ်းဆီးထားတာလို့ဆိုပါတယ်။ပုံမှန်50ကာဂျီကိုလေ့လာကြည့်တဲ့အခါပုံမှန်3ခါခွေးပါအပိုက်10 13 14ကိုကျူးလွန်ရင်ထောင်ဒဏ်10နှစ်ကနေထောင်ဒဏ်တစ်သက်အထိချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်။အဲ့ဒီပြဋ္ဌာန်းချက်တွေကတော့ပုံမှန်3ခါခွေးတဆယ်အများပြည်သူဤလုံခြုံရေးကိုဖြစ်စေအသက်အိုးအိမ်စည်းစိမ်ကိုဖြစ်စေအများပြည်သူတို့မဟုတ်တဦးတယောက်အတွက်အရေးကြီးသောအခြေခံအဆောက်အအုံများကိုဖြစ်စေနိုင်ငံပိုင်အဆောက်အအုံယင်းဆက်ပစ္စည်းကရိယာနှင့်အသုံးဆောင်ပစ္စည်းများကိုဖြစ်စေပြင်းထန်စွာထိခိုက်ဆုံးရှုံးစေရန်ပြုလုပ်မှုများ73အများပြည်သူတွင်ထိတ်လန့်ကြောက်ရွံ့မှုဖြစ်ပေါ်စေခြင်းအစိုးရသို့မဟုတ်ပြည်ရင်းပြည်ပအဖွဲ့အစည်းတစ်ခုခုအားဥပဒေနှင့်မညီတဲ့လုပ်ရက်တစ်ခုခုကိုအတင်းကျပ်ပြုလုပ်စေခြင်းသို့မဟုတ်ဥပဒေနှင့်အညီပြုလုပ်ရမည်ကိုမပြုလုပ်ဘဲရှောင်ရှားစေခြင်းတို့ကိုရည်ရွယ်၍အယက်သားကိုဖြစ်စေလက်နက်ကင်ပဋိပက္ခတိုက်ပွဲဖြစ်နေသည့်အခြေအနေတွင်စစ်ပြိုင်မှု၌ပါဝင်တိုက်ခိုက်ခြင်းမရှိသည့်အခြားသူတဦးကိုဖြစ်စေတေစေရန်သို့မဟုတ်အပြင်းထန်နာကျင်စေရန်နှင့်အခြားပြုလုပ်မှုများ14အကြမ်းဖက်ရန်ရည်ရွယ်ချက်ဖြင့်အများပြည်သူဤကျန်းမာရေးကိုဖြစ်စေဘေးကင်းရေးကိုဖြစ်စေတဘာဝပတ်ဝန်းကျင်ကိုဖြစ်စေဆိုးရွားစွာထိခိုက်စေသည့်အကြမ်းဖက်မှုများဆိုပြီးဖြစ်ပါတယ
်။နောက်ထပ်ဆွဲဆိုဖို့ကြိုးစားတဲ့ပုံမှန်52ကကြီးကတော့ပုံမှန်3ခွေပါအပိုက်16 19 18ကိုကျူးလွန်ကြောင်းပြစ်မှုထင်ရှားရင်ထောင်ဒဏ်3နှစ်ကနေ9နှစ်အထိချနိုင်တယ်လို့ဆိုပါတယ်။အဲ့ဒီချက်တွေကတော့အပိုက်16အကြမ်းဖက်အုပ်စုဖွဲ့စည်းရန်အကြံဖက်အုပ်စုတစ်ခုခုတွင်စီရက်နှင့်ပါဝင်ဆောင်ရွက်ရန်တာဝန်ပေး၍လှုပ်ရှားဆောင်ရွက်စေရန်ပြုလုပ်မှုများ19အကြံဖက်သမားကိုဖြစ်စေအကြံဖက်အုပ်စုတစ်ခုခု၏အဖွဲ့ဝင်ကိုဖြစ်စေဖမ်းဆီး၍အရေးယူခြင်းမပြုနိုင်စေရန်ဒို့မဟုတ်လွတ်မြောက်စေရန်အလို့ငါထိန်ချန်ခြင်းဒို့မဟုတ်စီရက်နှင့်ခိုလုံခွင့်ပေးခြင်းပုံအောင်ခွင့်ပေးခြင်းယာယီတဲခိုနေထိုင်ခွင့်ပေးခြင်းဒို့မဟုတ်ဖွက်ထားခြင်းပြုလုပ်မှုများ18အကြံဖက်သမားကိုဖြစ်စေအကြံဖက်အုပ်စုတစ်ခုခု၏အဖွဲ့ဝင်ကိုဖြစ်စေအဆောက်အုံနှင့်နေရာတစ်ခုခုကိုအသုံးပြုခွင့်စုဝေးခွင့်အစည်းအဝေးပြုလုပ်ခွင့်ပေးရန်အကြံဖက်မှုဆိုင်ရာလက်ကျင့်သင်တန်းပေးရန်ဒို့မဟုတ်တယ်ယူပို့ဆောင်ရေးစီစဉ်ဆောင်ရွက်ပေးရန်ပြုလုပ်မှုများဆိုပြီးဖော်ပြထားပါတယ
်ဒီပြဋ္ဌာန်းချက်တွေကိုအသေးချာကြည့်လိုက်ရုံနဲ့သတင်းကိုကျင့်ဝတ်နဲ့အညီဗတ်မလိုက်ပဲတင်ပြပေးဖို့တာဝန်ရှိတဲ့သတင်းဌာနတွေသတင်းမီဒီယာသမားတွေအနေနဲ့အကြမ်းဖက်အဖွဲ့အစည်းတာဝန်ရှိသူတယောက်ယောက်ကိုသတင်းမေးတဲ့ကိစ္စဥပဒေနဲ့ညှိစွန်းတယ်ဆိုတဲ့ဖော်ပြချက်ဓာတ်ရိုက်တော်၎င်းတွဲဝိုက်ပြီးတော်၎င်းဘယ်ပုံမှမမှဖော်ပြထားတာမတွေ့ကြပါဘူးဒါပေမဲ့အရင်ခေတ်တုန်းကလိုပုံမှ3ခါဝေးအပိုက်73ပါအများပြည်သူတွင်ထိတ်လန့်ကြောက်ရွံ့မှုဖြစ်ပေါ်စေခြင်းဆိုတဲ့အချက်ကိုအသုံးပြုပြီးတရားရင်ဆိုင်စေမယ်အပြစ်ရှိမရှိတရားရုံးကပဲဆုံးဖြတ်ဆိုရင်တော့သတင်းသမားတွေအများကြီးနစ်နာကြမှာပါဘလို့ပဲဖြစ်ဖြစ်အခုကိုနေမျိုးလင်းရဲ့ဖြစ်စဉ်မှာတော့ဥပဒေအရာရှိဟာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပါအဲ့ဒီပုံမှားတွေနဲ့တရားစွဲဖို့မကိုက်ညီဘူးဆိုပြီးအကြံပေးခဲ့လို့ရဲတပ်ဖွဲ့ဘက်ကတရားစွဲတင်လို့မရဖြစ်သွားတာပါတကယ်လို့ဥပဒေအရာရှိကအဲ့ဒီလိုစွဲခွင့်ရှိတယ်လို့အကြံပေးလိုက်တဲ့အတိုင်းတရားသူကြီးကဥပဒေပါပြဋ္ဌာန်းချက်ကိုကြည်ပြီးလက်မခံရင်လဲတရားစွဲတဲ့အဆင့်ဖြစ်ပေါ်မှာမဟုတ်ပါဘူ
းအရင်ကအများပြည်သူကြားနာမည်ကြီးခဲ့တဲ့နိုင်လွတ်လုံဥပဒေနဲ့ပတ်သက်ရင်လဲဥပဒေအရာရှိတွေမှားရင်းအကြံပေးကြလို့ပြည်သူအများစုယုံတင်တရားစွဲတာခံခဲ့ရဘူးပါတယ်တချို့ထောင်ဒဏ်ချမှတ်ခံကြရပါတယ်နောက်ပိုင်းပြည်တော်စုရှေ့နေချုပ်ကိုယ်တိုင်အဲ့ဒီဥပဒေဟာပြည်သူကိုတရားစွဲလို့ရတဲ့ဥပဒေမဟုတ်ဘူးအမှားရင်းတွေအကြံမပေးကြနဲ့ဆိုပြီးညွှန်ကြားလိုက်တော့မှနိုင်လလုံးနဲ့တရားစွဲနေကြတာတစခန့်ရက်သွားပါတယ်အခုပြည်ထရေးဝန်ကြီးဌာနဘက်ကတော့သတင်းသမားတွေအနေနဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအေအဖွဲ့ကိုမေးမြန်းတင်ဆက်တာမလုပ်ရဲအောင်ကြောက်ရွံ့သွားအောင်အကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေနဲ့ဖမ်းဆီးတရားစွဲဖို့ကြိုးစားတာဖြစ်ပုံရပါတယ်တကယ်လို့ဥပဒေအရာရှိတွေကမှန်မှန်ကန်ကန်အကြံပေးရင်တရားသူကြီးတွေကလည်းဥပဒေနဲ့မညီတာကိုလက်မခံရင်ဒီလိုမျိုးသတင်းသမားတွေကိုအမှန်တိုင်းမဖော်ပြရဲအောင်ကြောက်ရွံ့သွားအောင်ပြည်ထောင်စုဝန်ကြီးဌာနရဲ့ဥပဒေကိုလိုရာဆွဲအသုံးချမှုအောင်မြင်နိုင်မှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ
VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ဖြစ်တဲ့မြန်မာတခြင်းတွေတပုတ်ကိုလည်းနှားဆင်ကြရမှာဖြစ်ပါရင်နော်။အခုတော့အရင် VOA Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်တွေရဲ့မှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားချင်ပါရဲ့။စည်းစွားဖြူဖြူဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ Radio ကနေပြီးတော့ Internet ခေတ်အထိပါနှစ်ပေါင်း30ရှိနေပါပြီ။ဘူးတုဒ္ဒရတွေလည်းအများကြီးရခဲ့ပါတယ်။ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့အခုလောက်နှစ်ရှည်လာများနားဆင်အားပေးလာတဲ့သောရရှင်စည်းစွားဖြူဖြူကိုလည်း VOE ကအထူးကျေးဇူးတင်ရှိပါတယ်ရှင်။သူလေးဆိုတဲ့သောရရှင်ကတော့ Radio ကညနေပိုင်းသတင်းတွေ line ဖမ်းလို့မရပါတဲ့။ line ပြောင်းသွားတယ်ဆိုရင်တစ်စိတ်လောက်ကျေးဇူးပြုပြီးတော့ပြောပေးပါတဲ့။ဟုတ်ကဲ့ပါကျမသူစာရေးလာတဲ့ messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါရရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရနော်။ဒီတက်ဆက်တဲ့ပဲဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျမတို့လက်ရှိ meter line တွေကိုလည်းကျမတို့ရဲ့ radio အစီအစဉ်တွေမှာကြီးညာပေးနေပါရ။နိုင်ငံတကာသတင်းတွေကြီးညာနေတဲ့ကြားထဲမှာလည်းလက်ရှိ meter line တွေကိုပြောပြပေးနေပါရရှင်။သောရရှင် Robert ဆိုတဲ့ Facebook account ပိုင်ရှင်ကထိုင်းကနေပြီးတော့နားဆင်တာပါ။ VOE မနေ့မအားလို့အခုမှနားဆင်ပါတယ်အားပေးနေပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါရတဲ့အချိန်အတွင်းမှာအပြည့်လွှာနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် My Planner ဆိုတဲ့သောရရှင်ကတော့ VOE တိုင်းရဲ့လေလိုင်းအစီအစဉ်ပုံမှန်မလာတာတွေ့ရပါတယ်တိုင်းရဲ့လေလိုင်းအစီအစဉ်ကိုပုံမှန်ထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်ဟုတ်ကဲ့ပါရှင် Messenger ကပဲမေးလာတာမလို့ Messenger ကနေတိုင်းရဲ့ဖြေကြားပေးထားပါတယ်အခုဒီသောရရှင်ပြောတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုကျမတို့အင်္ဂါညနဲ့စနေညအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေတာပါကျမတို့ရဲ့အစီအစဉ်ဟောင်းတွေကိုကျမတို့ရဲ့ဒီ VOA မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voanews.com မှာတွားပြီးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်တဲ့ညတိုင်းမှာပြန်ပြီးတော့တင်ထားပေးပါရနော်သောရရှင်တယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေကိုရေဒီယိုမှာ3ချိန်၊ရုပ်မြင်သံကြား1ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အဲ့ဒီထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါ။နားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လေအစီအစဉ်ထုတ်လွှင့်ပြီးတော့နောက်တစ်နှစ်12နှစ်နောက်တစ်နှစ်အစီအစဉ်မပြောင်းရင်အထိကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေဆိုရင်ကျွန်တော်တို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ပြီးတော့ညနေပိုင်းမှာဆိုရင်တော့ညနေ6နာရီခွဲကနေ9နာရီည9နာရီကနေ10နာရီတစ်ချိန်စုပေါင်း3ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အားတွေကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်ကျွန်တော်တို့ Facebook စာမျက်နှာ VOA မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျမတို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်။ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တစ်ခုထုတ်လွှင့်ပေးပါတယ်။ဈာထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။အခုလောအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ VOA 2019နှစ်တည်းမှာကိုစိတ်နှပြကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာဆုမွန်ကောင်းတောင်းလိုက်ပါရခင်ဗျာဆိုပြီးတော့ရေးလာတဲ့အမြဲတမ်းနှစ်သက်ဆုတောင်းနေပို့နေကြတကုံမျိုးတက်ကတော့ရှင်ဥလာထွန်းဖြစ်ပါလေ
2018ခုနှစ်အတွင်း VOE ရဲ့တည်နေတဲ့တင်ဆောင်ပါတုဒ္ဒဘောင်းဆောင်တက်ဆက်မှုတွေဟာထူးတယ်လေပြည့်စုံကောင်းမွန်လို့ဂျင်းအားရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါအထူးသဖြင့်ရခိုင်ပြည်နယ်ကိစ္စပါတချိန်ကကဘာပေါ်မှာတခြားအာဏာရှင်တွေနီးတူပဲမြန်မာနိုင်ငံလဲICC နဲ့ရင်ဆိုင်ရမယ့်အဖြစ်ကျွန်တော်တို့တက်တန်းအတွင်းမှာမြင်တွေ့သွားရမယ်လို့ထင်ပါတယ်။ဒီလိုသိရတာဟာ VOE ရဲ့ပြည်စုံတဲ့သတင်းထဏာကြီးရဲ့ကျေးဇူးကြောင့်ပါ။သတင်းဖြစ်ရအစကိုထုတ်ဖော်ပြီးတဲ့အတွက်ကျွန်တော်အနေနဲ့ဒီပြည်စုံတဲ့အချက်လက်တွေကိုအင်တာနက်မှာထပ်မံရှာကြည့်နိုင်ပါတယ်။သိပ္ပံနဲ့နှီးပညာတိုးတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွယ်ရေးနှီးပညာတိုးတက်မှုကလည်းအမကန်းပါ။ဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွေးဆောင်ကြမ်းကြီးတွေကိုတွေ့ရှိတန်လှောနိုင်တာမို့လို့ညာရီနဲ့မှတ်ညံကမလိုက်နိုင်တဲ့ဇာတ်ကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါ။ဘာဖြစ်ဖြစ်ကျဉ်တ်စရာကောင်းပါလဲ။မကျဉ်တ်တာကတော့ရက်ဆက်တဲ့ထောက်လန်းကြီးကိုအာဃာတမထားပါဘူး။ဘာမှမလုပ်ပါဘူးလို့ဖះအလောင်းလူလူဘာလူလူရှောက်ပြောတာကစိတ်ပြတ်စရာပါ။ကုဘာသာကိုထိုင်ရှိခိုးခြင်းတော့မှအများနဲ့ဆိုင်နေတဲ့သူကတောင်ပြောမြောက်ပြောလို့မရပါဘူး။ကျွန်တ ျွန်တော်ကတော့တော်လီသူဆရာနာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုခုတည်းကနားနေတော့မှာပဲ။ဘာလဲဆိုတော့ခမည်းတော်ဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလေလို့ပြောနေတာဗမာတွေရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးမှာဆိုတဲ့စကားပါ။ကျွန်တော်ကြိုက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာပေးရဲ့ကဗျာတွေးမိတိုင်းအယူနာသည်အမျိုးသားဆဲကျင်တော့တယ်လေးဆိုတဲ့စာပါ
။ဟုတ်ကဲ့ပါ။တော်ရရှင်ဦးလာထွန်းကတွင်းမိတိုင်းအယိုးနာတဲ့အမျိုးသားဆဲကျင်မာတော့ဒီလေးဆိုတော့ဆရာဖေးရဲ့ခံစားချက်နဲ့ကြေလာခဲ့ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင် VIO ဆိုတဲ့သောရရှင်ကတော့အမေရိကန်နဲ့မြန်မာကဘရောမဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုတော့သူရဲ့ကိုပိုင်မြင်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘလို့မှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကအလူအခွင့်ရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းအဆိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ VOA ရေ
မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာဒီသောရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်သောရရှင်ဆန်းဦးကတော့ဒီမြန်မာနိုင်ငံကဥပဒေတရားစီရင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အခုလိုသူရဲ့အမြင်ကိုရေးလာတာပ
ါဥပဒေပြောင်းလဲဝန်ထမ်းမပြောင်းရင်တော့ဥပဒေတစ်ခါစာရေးပေါ်မှာပဲရှိမှာပါလဆာရာလပ်ပေးတာရှိနေဦးမှာပါ NRI ဆိုအနေနဲ့ဝန်ထမ်းမဟုတ်တဲ့စစ်ဆေးကော်မတီဖွဲ့ဖို့လိုပါတယ်စကားဘလောက်တုံးနေမြေစာပုံအမြင့်ကဘလောက်ဆိုတာတွေကိုချက်ချက်မှတ်မှတ်လုပ်စေချင်ပါတယ်ခင်ဗျာ
ရေမဆေးကြောက်တေရှာတဲ့မြေစာပုံတွေခဏခဏပြိုကျပြီးတော့လူလူအောင်များစွာအသက်ဆုံးရှုံးရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့စာတူတူပဲရေးလာပုံရပါရဲ့နော်စာကတိတ်မပြည့်စုံပေမဲ့လည်းသူ့ရဲ့မြေစာပုံအမြင့်ဘလောက်ဆိုတာချက်မှတ်လုပ်ဆောင်ပေးပါလက်မစားကြပါနဲ့ဒီကိစ္စအတွက်လူအသက်ပေါင်းများစွာဆုံးရှုံးနေရတာကိုကန့်ကွက်ခြင်းနဲ့ပုံနဲ့ရေးလာခဲ့ပါတယ်ခုဆက်ပြီးတော့ရရှိနေတဲ့သူတို့ရင်ဆိုင်နေရတဲ့နေ့စဉ်လူမှုဒုက္ခအဝဝကိုရှင်းဖွင့်လာတဲ့စာရီနောက်ပြီးတချို့တွေကလည်းခက်ညီညီလေးပြောလာကြတာပါအဲ့ဒီစာရီကိုဝင်မြပေးကြပါတယ်ပထမအဆုံး Tidy and Camp ဆိုတဲ့တော်ရရှင်ဘာလို့မျိုးလဲတော့မသိပါဘူးเนาะဒါမှမဟုတ်ဒီတိုင်းနာမည်ယူထားသလားဟုတ်ကဲ့ပါဒီတော်ရရှင်ကဂျပန်မှာအလုပ်သွားလုပ်ချင်ပါတယ်ဒီမှာဘာအလုပ်မှလုပ်လို့မရတာနှစ်လရှိပါပြီတဲ့မြန်မာနိုင်ငံမှာအလုပ်ခံရှားပါနေတဲ့အခြေအနေကိုဒီတော်ရရှင်ရဲ့စာမှာထည့်အပ်ပြထားပါတယ်เนาะအော်ဒါနဲ့တော်ရရှင်တွေကို Facebook စာမျက်နှာမှာရေးလာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးကိုဝေမျှပြီးတော့ဒီနေ့အစီအစဉ်အဆုံးသတ်ပေးချင်ပါတယ်ဒီတော်ရရှင်ကကျမတို့ VOE ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့သူပြန်ပြီးတော့ရေးလာတာဖြစ်ပါတယ်ကျမတို့ကလူမှုကွန်ရက်ဆွဲနေတဲ့သူတွေအကြောင်းကိုကျမတို့ဒီသတင်းတင်ပြပေးခဲ့တာဖြစ်ပါတယ်လူမှုကွန်ရက်ဆွဲနေတဲ့သူတွေကမိုးရစေဆွဲနေတဲ့သူတွေရဲ့ပြုမှုဆောင်ရွက်ချက်တွေနဲ့အမတ်တမဆင်နေဆိုပြီးတော့သိပ္ပံပညာရှင်တွေလေးလာတွေးရှိခဲ့တဲ့အကြောင်းကျမတို့တင်ပြခဲ့တာပါလူမှုကွန်ရက်ကိုအလွန်ကျွံတုံးဆွဲတဲ့သူတွေဟာမွေးရစေဆွဲနေတဲ့သူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်တာတွေ့ရပါတယ်တဲ့မီရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမိုနက်စ်တက္ကသိုလ်ကလေ့လာသူတွေတွေ့ရှိခဲ့တာပါဒီသတင်းကိုနားဆင်ပြီးတော့တော်ရရှင်တယောက်ပြန်ရေးလာတာကတော့ဘဘကြီးဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာမှန်မဗျာနိုးတာနဲ့တပြိုင်နက်ဖျားမရှိခိုးသေးဘူးသူ့ကိုပဲအရင်ဖွင့်ကြည့်တော့တာကို့လိုက်လို့သလားကွန်သလားကွန်မန့်ပေးသလားကိုပြောချင်တာထင်ပါတယ်နော်ဆဲသလားဆိုတာပေါ့ဥရန်ဆွဲဆိုတာဒါပါပဲအကုသိုလ်နဲ့နှိုးထလာတာလေလို့ရေးလာပါတယ်။ဟုတ်ကဲ့ဒါပဲလေဒီမြန်မာနိုင်ငံ Facebook ပေးရိတ်သက်တွေဘက်ကပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလွယ်လွယ်ကူကူနဲ့နိုင်ငံတကာသတင်းတွေသိရတာကလည်းဒီ Facebook စာမျက်နှာအဓိကဖြစ်နေတာဖြစ်ပါတယ်เนาะတခြားနိုင်ငံတွေနဲ့တော့ကွာပါတယ်။ဒါမဲ့လေဒီသိပ္ပံပညာရှင်တွေပြောသလိုမျိုးတန်ဆေးလွန်ပေးတယ်လီဖုန်းဘိုးတွေလည်းအရန်ကုန်ကြတခြားအလုပ်အကိုင်တွေလည်းပြက်ရလောက်အောင်မွေးရစေဆွဲသလိုအသုံးပြုမယ်ဆိုရင်တော့ကို့အတွက်ဘေးဖြစ်နိုင်နေဆိုတာအသေးချပါရှင်။ဒီဘက်တော်ရရှင်နေရဲ့အစာရိမှတ်ချက်တွေကိုဒီမှရင်ရက်ချင်ပါတယ်။ဒေးတောင်းလာတဲ့တော်ရရှင်နေအတွက်မြန်မာသတင်းလေးတစ်ပုဒ်ဒေးလက်ဆောင်ပေးဦးမှာဖြစ်ပါရယ်နော်။ကျမတို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေးလက်ဆောင်ကဏ္ဍမှာဒေးသတင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုမြန်မာသတင်းလေးတစ်ပုဒ်တေးလက်ဆောင်တောင်းထားတဲ့သောရရှင် Facebook ပေါ်ကနေပြီးတော့ဇော်မျိုးဆိုတဲ့သောရရှင်တောင်းထားတဲ့သတင်းလေးထုတ်လွှင့်ပေးကြပါမယ်။ Trailer ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးထုတ်လွှင့်ပေးပါတယ်။မြန်မာပြည်သူတွေအတွက်ရည်ညွှန်းပါတယ်ဆိုပြီးတော့မေတ္တာဒေလက်ဆောင်မြန်မာနိုင်ငံသားတွေကိုပေးလာပါတယ်ရှင်။ Okay train တော်ဘောတီဆိုထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးကိုဒီဒေတောင်းထားတဲ့သောရရှင်ဇော်မျိုးနဲ့အတူအားလုံးခံစားနားဆင်ကြည့်ပါအောင်ရှင
်။အောင်မြင်ပါစေ၊ရာခသိန်းပျော်ရွှင်ပါစေ၊လူခသိန်းအကုန်
ထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးတော့နားဆင်နိုင်တယ်လို့မျိုး VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးတော့သွားပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။အခုဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဂျာမနီနိုင်ငံဘာလင်မြို့ကကမ္ဘာအနှံ့ကအင်တာ30ကူတွေစုဆောင်းထားတဲ့အမျိုးသမီးတစ်ယောက်အကြောင်းနဲ့ဖိလစ်ပိုင်နိုင်ငံက16နှစ်သားအရွယ်ကျောင်းသားလူငယ်တစ်ယောက်ဟာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရာမှာအသုံးဝင်တဲ့မျက်နှာအကာတွေကိုအင်က 3D ပရင်တာနဲ့ထုတ်ပေးနေတဲ့အကြောင်းဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။ဂျာမနီနိုင်ငံဘာလင်မြို့ကကဘာအနှံ့ကအင်တာ30ကူတွေစုဆောင်းထားတဲ့အမျိုးသမီးတယောက်အကြောင်းပြောပြပေးပါမယ်။ဂျူလီဂါဒက်စ်ကတော့1989ခုနှစ်ကတည်းကအမှုပညာလုပ်ငန်းတစ်ခုလုပ်ဖို့အတွက်တကဘာလုံးကအင်တာ30ကူအမျိုးမျိုးကိုစုဆောင်းခဲ့တာပါ။အခုဆိုရင်သူစုထားတဲ့အင်တာ30ကူတွေဟာဒီကတ်ယောဂအခြေအနေဆိုးကြီးရဲ့မှာအသုံးတည့်နေတာပါ။က ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြီးစတင်တဲ့အချိန်ကစလို့အနောက်နိုင်ငံတွေမှာအင်တာသုံးဆက်ကူတွေအဝယ်လိုက်လို့ပစ္စည်းတွေတောင်ရောင်းစရာမရှိအောင်ပြတ်တောက်ကုန်ပါတယ်။သူ့ရဲ့စူးစောင်းမှုတွေကို YouTube Internet စာမျက်နှာပေါ်မှာဗီဒီယိုအဖြစ်တင်ပြတဲ့အခါမှာလဲစိတ်ဝင်စားတဲ့သူတွေအများကြီးရှိခဲ့ပါတယ်။နိုင်ငံမျိုးမျိုးကထုတ်တဲ့အင်တာသုံးဆက်ကူတွေဟာသုံးတဲ့သူအကြိုက်ဖြစ်အောင်ပုံစံအမျိုးမျိုးအထူအပါအမျိုးမျိုးနဲ့ထုတ်ထားတာလို့ Gaddes ကပြောပါတယ်။
နေတဲ့ပြည်တော်စီလူဝီစီယာနာတီနဲ့ဘက်တန်ဝစ်မျိုးကထူးခြားတဲ့မူနစ်ကွဲတစ်ခုကြောင်းပြပြပါမယ်။အသက်90ပြည့်ကိုရီးယားစစ်ပြန်ကြီးလမ်မွန်သိန်းစီရဲ့မူနစ်ပွဲကိုသူရဲ့မိသားစုတွေကအိရှိကိုကားရင်းနဲ့လာပြီးလက်ပြနှုတ်ဆက်ဆုတောင်းပေးကြတာပါ။သူကတော့အိရှိမှာထိုင်နေပြီးသူရဲ့မြေမာလေးဖြစ်သူကဒီလိုကားရင်းနဲ့စီတန်းလာနှုတ်ဆက်ကြတာကိုဗီဒီယိုရိုက်ပေးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေအားလုံးနေအိမ်တွေထဲမှာပဲနေနေရတဲ့အချိန်အတိအကျမဟုတ်တဲ့စီးပွားရေးလုပ်ငန်းတွေအလုံးပိတ်ထားတဲ့အချိန်မှာအခုလိုကားတွေနဲ့ခက်ခွက်ခွာအဝေးကနေမွေးနွေပွဲလုပ်ပေးခဲ့ကြတာပ
ါဖိလစ်ပိုင်နိုင်ငံက16နှစ်သားအရွယ်ကျောင်းသားလူငယ်လေးတယောက်ဟာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရမှာအသုံးဝင်တဲ့မျက်နှာကာတွေကိုအိမ်ကနေ 3D ပရင်တာနဲ့ထုတ်ပေးနေပါတယ်မနီလာမြို့တော်မှာအသွားအလာတွေကန့်သတ်ထားပြီးနေအိမ်ကမထွက်ရပေမဲ့လည်းမာကက်စ်ချူဟာအားတဲ့အချိန်လေးကိုအသုံးချပြီးအခုလိုမျက်နှာအကာတွေထုတ်ပေးနေတာပါ 3D ပရင်တာလေးကိုခရစ်မတ်လက်ဆောင်အဖြစ်ရထားတာဖြစ်ပြီးအွန်လိုင်းကရတဲ့ open source အလုံးသုံးခွင့်ရတဲ့ဒီဇိုင်းကိုအခြေခံပြီးမျက်နှာအကာတွေထုတ်ပေးနေတာပါဒါပေမဲ့လည်းသူထုတ်တဲ့ဒီဇိုင်းကိုအနည်းငယ်ပြုပြင်ထားပြီးအွန်လိုင်းကဒီဇိုင်းထက်မြန်မြန်ထုတ်နိုင်တယ်လို့အကုန်ကြလဲတတ်တာတယ်လို့ချူးကပြောပါတယ်
ဘဘကယောဂါဆူဂျီကိုနာဖရက်စ်ကြောင့်ကြာစီမရှိခဲ့တဲ့ဥရောပနယ်စပ်တွေပိတ်ကုန်ပြီးလူတွေခွဲခွာရတဲ့အကြောင်းကိုလည်းပြောပြချင်ပါသေးတယ်။ဂျာမနီနဲ့ဆွစ်ဇာလန်နယ်စပ်ကကွန်စတန့်စ်နဲ့ကော့စလင်ဂန်နယ်ကြားနေရာမှာအရင်ကဆိုရင်မျက်ခင်းစိမ့်လေးတွေပဲချတာပါ။အခုဆိုရင်တော့အသွားလာကန့်သတ်မှုတွေကြောင့်အဲ့ဒီနေရာမှာတန်စကားတိုင်းကြီးချထားပါသေးတယ်။နိုင်ငံချင်းသာမကဆွေမျိုးသားချင်းမိတ်ဆွေတွေလည်းခွဲခြားခံလိုက်ရတာပါ။ဂျာမနီနိုင်ငံသူမာယာဘူလစ်နဲ့ဆွေဒင်နိုင်ငံသားချင်းပြေဝေါ်တာဆိုရင်လေ internet online ကတွေ့ဆုံပြီးစကားပြောလို့ရပေမဲ့လို့လူချင်းတွေ့ချင်းကြတာကြောင့်နှစ်နာရီလောက်အချိန်ကုန်ခံကားမောင်းပြီးနေဆက်ချန်စီနေရာမှာလာတွေ့ကြပါတယ
်တနင်္ဂနွေညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်ကြရတာဖြစ်ပါတယ်အခုအစားပြီးတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခရီးယားဘာသာဝင်တွေရဲ့အထွတ်မြတ်ထားရာနေ့တစ်နေ့ဖြစ်တဲ့ Easter ပွဲတော်ဝတ်ပြုဆုတောင်းပွဲခန်းနာကိုကက်သလစ်သာသနာပိုင်ပိုပ် Hamingi Francis ဦးဆောင်ပြီး Vatican မြို့ကစိန့်ပီတာဘုရားကျောင်းမှာဒီကနေ့ကျင်းပခဲ့ပြီးတော့ကမ္ဘာတော်မှာရှိတဲ့သူတွေအတွက်ပိုပ် Hamingi ကဆုတောင်းပေးခဲ့ပါတယ်ဒီနေ့မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရလို့တည်ဆုံးခဲ့တဲ့သူတွေနေမကောင်းဖြစ်ခဲ့တဲ့သူတွေနဲ့မိသားစုတွေဝင်နေပါဝင်ကိုချစ်ခင်တဲ့သူတွေကိုဆုံးရှုံးလိုက်ရတဲ့သူတွေအတွက်ဆုတောင်းမေတ္တာပို့သနေပါတယ်ဆိုပြီးပိုဟမ်မင်းကြီးဖရန်စစ်ကပြောပါတယ်ပုံမှန်အားဖြင့်တော့စိန့်ပီတာယဉ်မြေမှာကျင်းပတဲ့ Easter ပွဲတော်ဝတ်ပြုဆုတောင်းပွဲအခမ်းအနားကိုကမ္ဘာတော်ကခရစ်ယာန်ဘာသာဝင်တွေတိတ်နဲ့ချီတက်ရောက်ခဲ့တာဖြစ်ပေမဲ့ဒီနေ့မှာတော့ကမ္ဘာတော်မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဒီဝတ်ပြုဆုတောင်းပွဲအခမ်းအနားကိုလူလူတွေတက်ရောက်ခွင့်မပေးဘဲဝတ်ပြုဆုတောင်းပွဲကိုလည်းဖျားကြောင်းအတွင်းမှာပဲကျင်းပခဲ့တာဖြစ်ပါတယ်။ကမ္ဘာ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်းရေတွက်ဟာအခုဆိုရင်တသန်း9သိန်းကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းဟာ3သိန်းကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခုဆိုရင်သေဆုံးသူရေတွက်ဟာ1000ကျော်ရှိသွားခဲ့ဖြစ်ပါတယ်။ဒါကြောင့်အမေရိကန်ဟာအီတလီနိုင်ငံကိုကျော်လွန်ပြီးတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကြောင့်လူသေဆုံးမှုအများဆုံးနိုင်ငံဖြစ်လာပါတယ်။မနက်ကမှာကိုဗစ်ရောဂါကူးစက်ခံသူတရက်ထဲမှာအများဆုံးအဖြစ်လူနာအသစ်9ဦးကိုတနင်္ဂနွေနေ့အစောပိုင်းမှာအတည်ပြုလိုက်ပါတယ်။တနင်္ဂနွေနေ့အစောပိုင်းအထိကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရဆိုရင်သေဆုံးသူ3ဦးပါဝင်ရောဂါကူးစက်ခံသူ38ဦးထိရှိသွားခဲ့ဖြစ်ပါတယ်။ VOE ရဲ့တနင်္ဂနွေနေ့ညပိုင်းဟင်မာဘာသာအစီအစဉ်လေးကတော့ဒီလောက်ပါပဲ။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းသာကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.